Welcome to the Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ2024ခုနှစ်မေလ28ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုကလည်းလိုက်လို့ meter 2440နဲ့57 light up meter 190ပြင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
ဂါဇာဟာကမ္ဘာမြေပေါ်ကငရဲပြည်လို့ဖြစ်နေပြီလို့ပါလက်စတိုင်းဒုက္ခသည်ဆန်ရကုလသမဂ္ဂအဖွဲ့ကမှတ်ချက်ပြုပါတယ်အမေရိကန်ပြည်အောင်စုကိုပုံမူပြီးပြည်စုံတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမေလ29ရက်နေ့မှာကြားရတဲ့အောက်မေ့ပွဲနေ့မှာပြောဆိုပါရယ်။မြောက်ကိုရီးယားနိုင်ငံကစစ်ဖက်ကင်းထောက်ဆက်သွယ်ရေးဂျူရူတလုံးလွတ်တင်ဖို့ကြိုးပမ်းတာမအောင်မြင်ဘူးလို့တနင်္လာနေ့မှာဝန်ခံထုတ်ပြန်ပါတယ
်။အဲဒီလိုထိတ်တန့်ရောက်တနင်္လာနေ့ပြည်ချင်းနဲ့ထောင်ကထတ်တိုးပစ်တယ်။ထိုင်းဘက်မှာအဖောက်ခံရတဲ့မြန်မာ30ကျော်ချင်းနဲ့မကွေးတိုင်းကတိုက်ပွဲ PVTV သတင်းဌာနစတဲ့သတင်းဆောင်ပါတွေချင်းလာမယ့်တပ်ပရရွေးကောက်ပွဲအတွက်တပ်ပရဂျိုးဘိုင်ဒန်နဲ့တပ်ပရဟောင်းဒရောင်းနဲ့ထရမ့်တို့လှုပ်ရှားနေကြပုံနဲ့ဥရောပအာဂါဒရည်မှုအစ်အကြောင်းတွေကိုလည်းနားဆင်ကြည့်ရှုအောင်ပါပါအပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရပါမယ်အခုတော့ထိတ်တရောက်သတင်းတွေကိုနန်းအောင်ကပြောပြပါအောင်မယ်
ကာဇာဒေသရဲ့အခြေအနေဟာကမ္ဘာပေါ်ကငရဲပြည်လိုဖြစ်နေပြီလို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNRWA ကတနင်္လာနေ့မှာပြောပါရယ်ကာဇာတောင်ပိုင်းရာဖာမြို့မှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူ45ဦးထက်မနည်းသေဆုံးကြောင်းကာဇာကျန်းမာရေးဌာနရဲ့ပြောဆိုချက်ထွက်လာအပြီးမှာပဲကုလကအခုလိုပြောဆိုလိုက်တာပါရာဖာမှာခလုံနေကြတဲ့မိသားစုတွေအပေါ်ဆက်ပြီးတော့တိုက်ခိုက်နေတဲ့သတင်းတွေကထိတ်လန့်စရာကောင်းတယ်လို့လည်း UNRWA ကပြောပါရယ်အစုလိုက်အပြုံလိုက်တည်ဆုံသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့လည်းဆိုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကလည်းကာဇာတောင်ပိုင်းရာဖာမြို့ကဟာမတ်စ်တို့ပြစ်မှတ်ထားတိုက်ခိုက်တဲ့နေရာမှာဒုက္ခသည်စခန်းတွေမှာခလုံနေကြတဲ့ပါလက်စတိုင်း45ဦးနဲ့လူ100လောက်ထိခိုက်ဒဏ်ရာရခဲ့တာဟာဝန်ထဲစရာအမားတရဖြစ်တယ်လို့တနင်္လာနေ့မှာဝန်ခံပြောဆိုပါတယ်။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့လည်းဝန်ကြီးချုပ်နေတန်ယာဟူကအစ္စရေးလွှတ်တော်မှပြောကြားတော့ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်စစ်ဘေးရှောင်တွေခလုံနေတဲ့ area ထဲကယာယီတဲတွေမိဆွဲလောင်ခဲ့တာမှာလူတွေသေဆုံးတာရှိခဲ့ပြီးတော့ဒဏ်ရာရသူကဒါဇင်နဲ့ချီရှိတယ်လို့ဂါဇာကျမ်းမာရေးဌာနကလည်းပြောဆိုထားပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ရဲ့တိကျတဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဟာမတ်အကြီးအကဲယာဆင်ရာဘီယာသေဆုံးခဲ့တယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံကကိုကူကိုကာခုခံကာကွယ်တဲ့အနေနဲ့အနောက်နိုင်ငံတို့ကပေးအပ်ထားတဲ့တာဝေးပြည့်လက်နက်တွေနဲ့ရုရှားနိုင်ငံထဲကပြင်းထန်တဲ့ကိုတိုက်ခိုက်ခွင့်ပြုပါလို့ယူကရိန်းသမ္မတဗလန်ဒီယာဗလာဒီမီယာဇလန်စကီကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။အောင်မြင်မှုတွေပိုရအောင်မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုအရှိန်မြှင့်ဖို့လိုပါတယ်လို့စပိန်နိုင်ငံမက်ဒရစ်မြို့ကစပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်နဲ့ပူးရဲပြုလုပ်တဲ့တင်းစာရှင်းလင်းပွဲမှာသမ္မတဇလန်စကီကပြောဆိုသွားတာပါ။မိဖက်တွေနဲ့ပူးပေါင်းဆောင်ရုံနဲ့မကဘဲရုရှားရန်ကခုခံကာကွယ်နိုင်အောင်အခွင့်အရေးပေးဖို့လဲသမ္မတဇလန်စကီကပြောဆိုတော့ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်ဖို့လေကြောင်းရန်ကာကွယ်ရေးစနစ်တွေကိုလိုအပ်တယ်လို့လဲထပ်လောင်းပြောဆိုတော့ပါတယ်။လေကြောင်းရန်ကာကွယ်ရေးဆိုတာဟာခုခံကာကွယ်ဖို့ရာဖြစ်ပြီးတော့တိုက်ခတ်ဖို့မဟုတ်ဘူးဆိုတာလက်နဲ့အကူအညီပေးဖို့နောက်တော့နေကြတဲ့မဟာမိတ်တွေနားလဲစီချင်ပါတယ်လို့လဲသမ္မတဇလန်စကီကပြောပါတယ်။ရုရှားတို့ကလေကြောင်းကနေပုံမှန်အလုံး3000လောက်နဲ့ယူကရိန်းနိုင်ငံထဲလှဆင်ပစ်ခတ်တိုက်ခိုက်နေတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်ထောင်စုကိုပုံမပြည့်ပြည့်စုံတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆက်လက်ဆောင်ရွက်သွားမယ်လို့မေလ29ရက်နေ့မှာကြားရတဲ့အောက်မေ့ပွဲနေ့မှာပြောဆိုခဲ့ပါတယ်
။ Because freedom has never been guaranteed. Every generation has to earn it. Fight for it.
နိုင်ငံတော်အတွက်အသက်ဆုံးသွားခဲ့ကြတဲ့ကြာဆုံးစစ်သည်တော်တွေကိုကွန်ပျူတာအနေနဲ့နှစ်စဉ်ကျင်းပတဲ့အောင်မေပွဲနဲ့အခမ်းအနားကျင်းပရာအာလင်တန်စစ်သင်ကြားမှာသမ္မတဘိုင်ဒန်ကအရေးလိုပြောဆိုသွားတာပါနိုင်ငံဝန်ထမ်းတွေရဲ့ဆွတ်လွတ်အနစ်နာခံမှုတွေအချင်းနှီးမဖြစ်ရအောင်လို့မျိုးဆက်တိုင်းဆက်လက်ဆောင်ရွက်သွားရမယ်လို့လည်းသမ္မတဘိုင်ဒန်ကအောင်မေပွဲနဲ့အခမ်းအနားမိန့်ခွန်းမှာပြောဆိုသွားပါတယ်လွတ်လပ်မှုဆိုတာဟာအမြဲတည်ရှိနေမယ်လို့အမှမခံနိုင်သလိုနောက်မျိုးဆက်တိုင်းလွတ်လပ်မှုကိုထိန်းသိမ်းကာကွယ်ဖို့လွတ်လပ်မှုအတွက်တိုက်ပွဲဝင်ဖို့တည်ဥဆိုင်မစနစ်နဲ့ဒီမိုကရေစီစနစ်အကြားလူနေစုနဲ့လောဘတရားနဲ့လူအများရဲ့လူအခွင့်အရေးတွေအပြိုင်တဲ့အခါမှာလွတ်လပ်မှုဖက်ကအမြဲရက်တည်ကာကွယ်ဖို့လိုတယ်လို့လည်းပြောဆိုသွားပါတယ်။အောင်မေ့ပွဲနေ့အခမ်းအနားမစတင်ခင်မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့အတူသူ့သမ္မတကမလာဟဲရစ်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကအမြင့်မသိကြာဆုံးစစ်တီတော်ရရဲ့အုတ်ကူမှာလွှမ်းသူပန်းခွေချခဲ့ကြပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9633ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကစစ်ဖက်ကင်းနောက်ဆက်သွယ်ရေးဂျူရူတလုံးလွှတ်တင်ဖို့ကြိုးပမ်းအောင်မအောင်မြင်ဘူးလို့တနင်္လာနေ့မှာပြောပါရယ်ဂျူရူနဲ့အတူပါတဲ့အစ်စ်တီထွင်ထားတဲ့ဒုံးအင်ဂျင်ကလေရူထဲမှာပောက်ကွဲသွားတယ်လို့လည်းပြောပါရယ်ဂျူလာ၄ရက်နေ့မတိုင်ခင်မှာဆက်သွယ်ရေးဂျူရူလွှတ်တင်မယ်လို့ပြုံရအစိုးရရဲ့သတိပေးပြောဆိုချက်ထွက်လာပြီးနိုင်ပိုင်းအကြာမှာပဲစစ်ဖက်ကင်းနောက်ဂျူရူလွှတ်တင်ခဲ့တာပါတဟာမြောက်ကိုရီးယားကကမ္ဘာပတ်လမ်းကြောင်းထဲဒုတိယအကြိမ်မြောက်ထောက်လှမ်းရေးဂျူရူလွှတ်တင်ဖို့ကြိုးပမ်းချက်လည်းဖြစ်ပါရယ်မနေ့တုန်းကလည်းအလားတူဂျူရူနှလုံးပြတ်ကျခဲ့ပါသေးတယ်။နိုဝင်ဘာလတုန်းကတော့ပထမဆုံးကင်းထောက်ဂျူရူနှလုံးကိုကမ္ဘာပတ်လမ်းကြောင်းထဲအောင်မြင်စွာလွှတ်တင်နိုင်ခဲ့တာပါ။ဆက်သွယ်ရေးဂျူရူကိုတင်ဆောင်သွားတဲ့ rocket တုံးလွှတ်တင်လိုက်တဲ့ပထမအဆင့်မှာပဲလေထုထဲမှာပောက်ကွဲသွားခဲ့တာလို့မြောက်ကိုရီးယားအမျိုးသားအာကသနည်းပညာစီမံခန့်ခွဲမှုဌာနလက်ထောက်ညွှန်ကြားရေးမှူးချုပ်ရဲ့အစိုးရအစာကိုနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။ကနဦးစစ်စစ်ချက်အရ rocket motor ရဲ့လောင်စာရည်ကြောင့်ဖြစ်နိုင်တယ်လို့အခြားဖြစ်နိုင်ခြေတွေကိုပါဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းအစိုးရခါသာမှဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကလည်းမြောက်ကိုရီးယားရဲ့ဂျူရူလွှတ်တင်မှုအောင်မြင်ဖို့မရဘူးလို့အစောပိုင်းမှာအတိအသီးပြောဆိုခဲ့ကြပါတယ်။အာဖဂန်နစ္စတန်ကိုအုပ်ချုပ်နေတဲ့တာလီဘန်တို့ကိုရုရှားနိုင်ငံရဲ့အကြမ်းဖက်အဖွဲ့အစည်းကနှစ်ပယ်ဖျက်နိုင်တယ်လို့ရုရှားနိုင်ငံခြားရေးနဲ့တရားရေးဌာနဝန်ကြီးတွေကသမ္မတဗလာဒီမီယာပူတင်ကိုပြောဆိုခဲ့တယ်လို့ရုရှားအကြီးတန်းတပ်သမားတဦးကပြောပါတယ်။အကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်လိုက်ခြင်းအပြင်တာလီဘန်တို့ကိုအစိုးရတရားအဖြစ်အသိမှတ်ပြုမပြုဆိုတာရုရှားအစိုးရကဆုံးဖြတ်လို့ရသွားပြီလို့အာဖဂန်ဆိုင်ရာရုရှားသမ္မတရဲ့အထူးကိုယ်စားလှယ်ဇမ်မီယာကာဗူလော့ဖ်ကအစိုးရပိုင်း TAS တင်းအေဂျင်စီကိုတင်းလာနေမှာပြောပါတယ်။အာဖဂန်မှာတာလီဘန်တို့ကတကယ်အင်အားတရဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းကနေဖယ်ရှားလိုက်မယ်ဆိုရင်တော့ဒါလက်တွေ့ကျတဲ့အဖြစ်မှတစ်ခုဖြစ်လိမ့်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ TAS တင်းကတင်းလာနေမှာဖော်ပြခဲ့ပါတယ်အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်ရဲ့မဟာမိတ်အဖွဲ့တွေကိုအပြင်းအထန်တိုက်ခိုက်ခဲ့တဲ့အချိန်တုန်းကတာလီဘန်တို့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်2003ခုနှစ်မှာရုရှားတို့ကသတ်မှတ်ခဲ့တာပါအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေအာဖဂန်ကနေရုတ်သိမ်းသွားတဲ့အချိန်2023ခုနှစ်ဩဂုတ်လ15ရက်နေ့မှာတော့တာလီဘန်တို့ကအမျိုးသားရေဒါပါဝင်တဲ့အစိုးရတရားဖွဲ့စည်းပြီးတော့အာဏာရယူအုပ်ချုပ်လာတာဖြစ်ပါတယ်အနာဂတ်ကယောဂါတွေကကွယ်ထိန်းချုပ်ရေးအတွက်ကမ္ဘာလုံးဆိုင်ရာသဘောတူညီမှုရအောင်ဆောင်ရွက်ကြပါလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ COVID-19 ကယောဂါကြောင့်ကမ္ဘာသမားလှူပေါင်းတန်းနေချီသေဆုံးပြီးတော့စီးပွားရေးနဲ့ကျန်းမာရေးစနစ်တွေထိခိုက်ခဲ့ရပြီးတဲ့နောက်ကယောဂါကကွယ်ရေးကြိုတင်ပြင်ဆင်ရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးကိစ္စရပ်တွေမှာသဘောတူညီကြဖို့နိုင်ငံဆောင်ဆွေးနွေးနေတာနှစ်နှစ်ရှိလာပါပြီ။အဖွဲ့ဝင်နိုင်ငံပေါင်း194နိုင်ငံရှိတဲ့ WHO ရဲ့ဒီသတင်းပတ်တဲ့ကျင်းပတဲ့နှစ်ပတ်လည်ညှိလာခံမတိုင်ခင်အထိညှိနှိုင်းဆွေးနွေးသူတွေကြားသဘောတူညီမှုမရခဲ့ကြသေးပါဘူး။နိုင်ငံသုံးသဘောတူညီမှုရလိုက်မယ်ဆိုတာသူ့ဘက်ကယုံကြည်မှုအပြည့်ရှိပါတယ်လို့တနင်္လာနေ့ညှိနှိုင်းခံအဖွဲ့မင်ခွန်မှာ WHO အကြီးအကဲ Tedros Ghebreyesus ကပြောဆိုသွားပါတယ်။ဆွေးနွေးနေကြတဲ့အချက်အလက်တွေဟာလေးနက်ပြီးတော့နေပညာပိုင်းတရားဥပဒေပိုင်းနဲ့နိုင်ငံရေးပိုင်းတွေလည်းပါဝင်တဲ့အတွက်ရှင်းမှတ်ချက်ကြီးကြီးနဲ့လှုပ်ကိုင်နေကြတယ်လို့လည်း WHO အကြီးအကဲကပြောဆိုသွားပါတယ်။သတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့တောက်ကြားနေမှာသဘောတူညီမှုမရခဲ့ပေမဲ့လို့ဆက်ပြီးတော့ဆွေးနွေးသွားဖို့နိုင်ငံဆောင်သဘောတူထားသလိုဒီကနေ့အင်္ဂါနေ့မှာတော့ဆွေးနွေးထားခဲ့တဲ့အချက်အလက်တွေကိုညီလာခါမှာတင်ပြမှာဖြစ်ပါတယ်။
မနေ့ကနောက်ဆုံးသတင်းတွေကိုနန်းလောင်ကြေညာပေးကြတာပါ။အခုဆက်လက်ပြီးသတင်းစောက်ပါတွေကိုတင်ဆက်ပါတော့မယ်။ကချင်ပြည်နယ်မြကြီးနားထောင်တွင်းဆန္ဒပြမှုမှာပါဝင်တဲ့ဆိုပြီးအကျဉ်းသား73ဦးကိုနောက်ထပ်ထောင်ဒဏ်3နှစ်ခွဲစီထပ်တိုးပြစ်ဒဏ်ချမှတ်လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကော်ရဲ့ PPNM ကပြောပါတယ်။နောက်ထပ်လည်းတိုက်ပိတ်ပြစ်ဒဏ်ချမှတ်ပါတယ်။ဒီအခြေအနေပေါ်မှာဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေကူညီသူတွေဘက်ကဘယ်လိုများမှတ်ချက်ပေးကြပါသလဲ။ဒီတဲ့ရန်ကုန်ကပေးဖို့လာတာကိုမက္ကနီကပြောပြမှာပါ
2024ခုနှစ်မြန်မာနှစ်ဆန်းတရက်နေ့စစ်ကောင်စီလူငင်းချမ်းသာခွင့်ဟာမျှတမှုမရှိဘူးဆိုပြီးတော့မြေကြီးနားအကျဉ်းတောင်မှာရှိတဲ့အကျဉ်းသားတွေကဧပြီလ18ရက်နေ့လေပိုင်းကစလို့ထောင်ထဲမှာဆန္ဒပြမှုဖြစ်စဉ်ဖြစ်ပေါ်ခဲ့တာပါအ အဲ့ဒီလိုဆန္ဒပြတဲ့အပေါ်ပြစ်ခတ်နှိမ်နှင်းမှုတွေအထိလုပ်ခဲ့ပါတယ်။အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတာကြောင့်ကနအူးမှာအကျဉ်းသား၄ဦးသေဆုံးခဲ့ပြီးတော့ရပ်ပိုင်းတွင်းမှာပဲနောက်ထပ်အကျဉ်းသား၁ဦးလည်းစေကူသားမှုခံနေစဉ်မှာထပ်မံသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာပါဝင်သူတွေလို့ဆွတ်ဆွဲခံရတဲ့အကျဉ်းသား73ဦးကိုတော့ကြာခံနေရတဲ့ပြစ်ဒဏ်တွေအပြင်ထပ်တိုးပြစ်ဒဏ်အနေနဲ့နောက်ထပ်ထောင်ဒဏ်3နှစ်ခွဲထပ်ကြာခံဖို့မြစ်ကြီးနားတရားရုံးကအမိန့်ချမှတ်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဥတိုက်ထုံးက VOA ကိုအခုလိုပြောပြလာပါတယ်
ဒီမြစ်ကြီးနားအကျဉ်းထောင်ပေါ့နော်ဆန္ဒပြမှုဖြစ်စဉ်မှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားပါဝင်အကျဉ်းသားစုစုပေါင်း73ဦးကိုပေါ့နော်ကျွန်တော်တို့ဒီပြည်သူ့ပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တက်အပါဝင်ပေါ့နော်စစ်တွေပုံမှန်66ကားကြီးတွေနဲ့ပါဒါအမိန့်ချထားတာဖြစ်ပါတယ်ဗျစုစုပေါင်းတော့ဒီပြစ်ဒဏ်3နှစ်နဲ့6လအမိန့်ချထားတယ်လို့ကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့ရဲ့ဆောင်ရမ်းမှုရတော့နိုင်ငံရေးကျင်းသားအနည်းဆုံး5ဦးပါဝင်ကြောင်းကျွန်တော်တို့အချက်လက်တွေတော့ရရှိထားပါတယ်ဗျအဲ့တော့လက်ရှိမှာသတင်းတွေလည်းအမောင်ချခံထားတာရှိနေတယ်လို့ပေါ့နော်လက်ရှိချိန်ထိလည်းလုံခြုံရေးတင်ချက်ထားတာဖြစ်တဲ့အတွက်တော့ data တွေအားလုံးရရှိဖို့တော့ကျွန်တော်တို့စူးစမ်းဆောင်ရွက်နေဆဲဖြစ်ပါတယ်
နိုင်ငံအကျဉ်းသား5ဦးပါတယ်အကျဉ်းသား73ဦးအပေါ်ဘယ်အချိန်ကထောင်ဒဏ်တွေတိုးပြီးချလိုက်တယ်လဲဆိုတာအတိအကျမသိရပါပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းကဖြစ်ကြောင်းနဲ့မြေကြီးနားထောင်တဲ့နီးစပ်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်မြေကြီးနားထောင်တဲ့နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးထပ်တိုးပြစ်ဒဏ်တွေအမိန့်ချမှတ်ခံရသူတွေထဲမှာလက်နက်ဥပဒေတွေဖြစ်တဲ့ပုံမှန်19ကနဲ့19ငါတို့နဲ့ထောင်နဲ့9နှစ်3လအမိန့်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားကိုထွန်းမြင့်အောင်ကိုကောင်းဆန်ဟင်းကိုချမ်းမင်းမင်းတို့၃ယောက်အပြင်အကြမ်းဖက်ဥပဒေပုံမှန်52ကနဲ့ထောင်နဲ့9နှစ်ချမှတ်ခံထားရတဲ့ကိုအောင်ကျော်စင်ကိုအာကာစိုးစံတို့ပါဝင်ပါတယ်ဒီဖြစ်စဉ်ရဲ့နောက်မှာအခုလိုထောင်စုပူမှုကြီးအစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုတွေစစ်ကောင်စီဘက်ကလုပ်ခဲ့တာရှိပါတယ်ကနအူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းစစ်ဆေးရမှာဆန္ဒပြမှုဖြစ်စဉ်မှာပါဝင်တယ်လို့သတ်မှတ်ခံရတဲ့အကျဉ်းသား19ယောက်ကိုပထမဆုံးတိုက်ပိတ်တာအပြင်ထောင်ဝင်စာပစ္စည်းပို့ခွင့်လူတွေ့ခွင့်ပိတ်ပင်ကအပြစ်ပေးခဲ့ပြီးတဲ့နောက်မှာအဲ့ဒီတဲကနေအကျဉ်းသား73ဦးကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တာပဲဖြစ်ပါတယ်အထူးစုံစမ်းစစ်ဆေးအဖွဲ့ကအကျဉ်းသားတွေကိုခေါ်ယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီစုပူမှုဖြစ်စဉ်မှာကြည်အစ်စ်နဲ့ပြစ်ခွင်းခဲ့တဲ့အတွက်ထောင်ဝင်နှန်း၈ဦးထက်မနည်းကိုလည်းဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အခုအချိန်ထိတိတိပပအရေးယူတာမျိုးမရှိသေးဘူးလို့ဦးတိုက်ထွန်းဦးကပြောပါတယ်
။မှမအခုဆိုရင်ထောင်ပိုင်နဲ့ထောင်ပိုင်လေးတွေကအချင်းထောင်မှာအမိန့်ချမှတ်ခြင်းမခံထားရဘဲနဲ့အခြေချုပ်အနေနဲ့နေထိုင်နေရဆဲဖြစ်တယ်။ပြီးတော့ထောင်ဆရာဝင်ကလည်းအခုချိန်မှာထောင်ငါနေပါအပြောင်းရွှေ့နဲ့ဒါကျမကြီးဌာနဘက်ကိုကျမကြီးဝန်ကြီးဌာနဘက်ကိုပြန်ပြောင်းရွှေ့လိုက်တယ်ဆိုတာလည်းသိရတယ်ပေါ့နော်။အဲ့တော့တကယ်ကိုမှကျူးလွန်ခဲ့တဲ့ဒီညွကြမ်းမှုတွေထောင်ပိုင်နဲ့ထောင်ပိုင်လေးတွေကတော့အခုချိန်ကြီးကိုမှဒါပြစ်မှုပေးခြင်းခံရမဲ့အဲဒီပြစ်ဒဏ်ကနေကိလွတ်နေစေဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်ဗျ။
အခုလိုထောင်ဒဏ်ထပ်တိုးချမှတ်ခံရပြီးတိုက်ပိတ်ပြစ်ဒဏ်မှာကြာခံရတဲ့အခြေအနေပေါ်မှာဥပဒေကြောင်းအရထည့်သွင်းစဉ်းစားရမယ့်အချက်တွေထည့်သွင်းစဉ်းစားခဲ့တာမရှိပဲတစ်ဖက်သက်အပြစ်ပေးခဲ့တာလို့သုံးသပ်နိုင်တဲ့အကြောင်းဥပဒေပညာရှင်တဦးကတော့အခုလိုမှတ်ချက်ပေးခဲ့ပါတယ်
နှစ်ပိုင်းခွဲပြီးပြောရမှာပေါ့နော်ဒီအကျဉ်းဆောင်အုပ်ချုပ်ရေးနဲ့အကျဉ်းဆောင်ပြည်ထောင်အေရီးယန်ကြီးအပေါ်မှာသုံးတရားဖြိပါးမိပါလာပြီဆိုရင်အဖြိပါးဒီပါလာတဲ့အကျဉ်းသားအချုပ်သားများကိုတီးကြခွဲပြီးတော့ချင်းချင်းခြားတာမျိုးအရေးယူတာမျိုးဒါဥပဒေအရဆောင်ဆောင်ရရပါတယ်ဒါတစ်ပိုင်းနောက်တစ်ပိုင်းကကြတော့အဲ့လိုဆောင်ရတဲ့အခါမှာအဲ့ဒါဒီဥပဒေနဲ့အညီရှိရလားမြန်မာနိုင်ငံရဲ့အကျဉ်းဆောင်စနစ်မှာ1994ခုနှစ်အကျဉ်းဆောင်များအဲ့ဥပဒေ1994ခုနှစ်အကျဉ်းဆောင်လက်ဆွဲဥပဒေ1994ခုနှစ်အကျဉ်းသားများအဲ့ဥပဒေဆိုတဲ့ဥပဒေ300ကတည်နေသေးဖြစ်ပါတယ်အဲ့ဒီဥပဒေ300လုံးထဲမှာလည်းအကျဉ်းသားအချုပ်သားများအပေါ်မှာအနိုင်ကျပြုဖို့မတော်မတရားပြုဖို့မြင့်ဆက်မြင်မှန်းမှုရိုက်နှက်ဖို့ပြဌာန်းတာတခုမှမရှိပါဥပဒေနဲ့ကျော်လွန်ဆောင်ရွက်တဲ့ကိစ္စတွေကိုမခံမရနိုင်လို့ပြန်လည်ပြီးတော့တုံ့ပြန်နဲ့အပြုမှုတွေဆောင်ရွက်တဲ့အပေါ်မှာခဏတရားဆွဲဆိုပြီးတော့ပြည်ထောင်စုချမှတ်တာဒီလေးပဲမှန်သလားဆိုရင်တကယ်တော့အမှန်ကန်တဲ့ကိစ္စမဟုတ်ဘူး။အဲ့လိုပဲမြင်ပါလေ
။နိုင်ငံအကျဉ်းသားများကွန်ရက် AAPP ထုတ်ပြန်ချက်အရအာနာသိန်းတဲ့နေ့2022ခုနှစ်ဖေဖော်ဝါရီလကနေ2024မေ26ရက်အထိ3နှစ်ကျော်ကာလအတွင်းအရက်သားပြည်သူအယောက်28,000ကျော်ဖမ်းဆီးထိန်းသိမ်းခံထားရပြီးအဲ့ဒီထဲကနေအယောက် 9,000 ကျော်ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့ AAPP စီးရင်တွေကချဲ့ကားထားတဲ့စီးရင်တွေပဲဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။
မခင်လေးတင်ပြခဲ့တာပါထားဘက်ကတရင်ကိုတင်ပြပြီးချင်းနဲ့မကွေးကတိုက်ပွဲသံတွေနားဆွင့်ကြည့်ကြရအောင်ပါချင်းပြည်နယ်တိတိမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုချင်းညီနောင်အဖွဲ့ကတိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့လေကြောင်းတိုက်ခိုက်တာတွေကြောင့်မျိုးရင်းနေအိမ်တွေပျက်စီးဆုံးရှုံးတာတွေရှိတယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်မကွေးတိုင်းခုတ်ကူဘက်မှာလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်တပ်ဖွဲ့ဝင်တွေအကြဆုံးရှိတယ်လို့သိရပါတယ်။ချင်းပြည်နယ်နဲ့မကွေးတိုင်းကစစ်အခြေအနေတွေကိုကိုသားညူဦးကပြောပြပါမယ်
။ချင်းပြည်နယ်တိတိမ်မြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ၃ခုကိုချင်းညီနောင်တပ်ဖွဲ့တွေကမေလ29ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်တိုက်ခိုက်တာလို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်ကောင်စီဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်တာတွေကြောင့်မြို့ရင်းကနေအိမ်တွေတချို့ပျက်စီးခဲ့ပြီးတော့စစ်တပ်တပ်ဆွဲထားတဲ့နေရာ၂ခုကိုတိုက်ခိုက်သူတို့သိမ်းပိုက်ထားနိုင်ပြီလို့ Zoland PDF တာဝန်ရှိသူတူကပြောပါတယ်။
မနေ့တိုင်းဒီဝါလာလိနာလောက်ကဖလာတီဆိုတော့ဒီသူရဲ့စခန်းတီဗီမှာတော့သူမျိုးပေါ်မှာငါးနေရာရှိတယ်အဲငါးနေရာကျွန်တော်ဒီနေရာတော့သူပြန်နေတိုင်းလိုက်တာပေါ့နော်အဲဒီကတော့ကျွန်တော်တို့ရဲ့စခန်းရဲ့နာတလာရဲ့မိုက်ထူဒီဖက်ဝေးကုန်းရဲ့မိုက်ထူကတော့လိပင်းထန်တယ်ကျွန်တော်တို့ကကုန်းကူတော့ရရတယ်ဒီဒီမျိုးပေါ်မှာဒီတိုင်းကျချတယ်ဆိုတော့ဟိုလူနေကြီးခရတာတော့များရှိတယ်
ကခွေတပ်ဖွဲ့တွေကနေရာ၃နေရာဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့တိတိမ်ရေစခန်းနဲ့တိတိမ်မြို့ခြေဆိုင်ခလာယာ269တိုင်းထဲမှာတော့စစ်ကောင်စီတပ်ကတပ်ဆွဲနေရာယူထားတယ်လို့ကခွေတပ်ဖွဲ့တွေကပြောပါတယ်။လက်ရှိမှာတော့မြို့ရင်းမှာစစ်တပ်နဲ့ကခွေတပ်ဖွဲ့တွေစီးတင်းမာနေပြီးတော့တိုက်ပွဲတွေကြောင့်မလို့မြို့ကန်တွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချီမြို့နယ်ထဲမှာလည်းမေလ25ရက်နေ့ကကခွေတပ်ဖွဲ့ဝင်5ဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မြစ်ချီမြို့နယ်ချမ်းသာကြီးကြီးရွာဘက်ကိုစစ်တပ်ကစစ်ကြောင်းထိုးချိန်မှာတပ်ဖြတ်ခါတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ပကံဘက်ကိုလင်းအောင်လိုင်းတွေလာနေပြီစစ်ကြောင်းကအကာလာတာ။အဲ40လောက်နဲ့စစ်ကြောင်းက25ရက်နေဆိုတော့24ရက်နေလောက်ကတခါတဲ့အဲ24ရှိကနေချောဆွဲပြီးလုံးဖို့လေးစိတ်ကနေလာတာ။အကာလာတာအဲ့ဒီရွာကိုသတင်းပေးချီလို့လာမသိဘူးဝင်းစီးပြီးတော့အဲ့ကြောင်းထဲမှာအဲ့ကလေးတွေအိမ်ညာဆိုတာတိလို့လာမယ်မနေ့၃နာရီပွဲလောက်မှာဝင်ပြီးတော့ကလေးတွေကိုဖမ်းတကောင်ညနေ၆နာရီတိုးလောက်ကျတော့ပြစ်တတ်သွားခေါင်းနဲ့ချင်းပြစ်တတ
်ချမ်းသာကြီးကြီးရွာဟာ ERD မြစ်အနောက်ဘက်ကမ်းမှာတည်ရှိပြီးတော့ ERD မြစ်အရှေ့ဘက်မှာတော့ပကံပြူဟောင်းရှိပါတယ်အခုလိုကာကွယ်တပ်ဖွဲ့ဝင်တချို့တတ်ခံရတယ်ဆိုတာနဲ့ပတ်သက်လို့တော့တိကျတည်ပြလို့တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ
ကိုသားချင်းကိုတင်ပြခဲ့တာပါဦးနေပုံလန့်နဲ့အင်တာဗျူးမတိုက်မီပါထိုင်းဘက်လှည့်ကြအောင်ပါထိုင်းနိုင်ငံကကက်ရှနာဘူရီကဲစစ်စေးဂိတ်တစ်ခုမှာအမိုက်ကားပေါ်ကိုယ်ဝဲလိုက်ပါလာတဲ့မြန်မာနိုင်ငံသားကလေးတွေပါဝင်လူ30ကျော်ကိုမေလ26ရက်နေ့မနေ့စောကြီးမှာဖမ်းမိခဲ့ပါတယ်ဒီသတင်းကို VOE သတင်းတောက်ပိုင်းအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကကချနာဘူရီခရိုင်စံခရဘူရီမြို့နောင်လူကျေးရွာအုပ်စုထိခလုံရွာနီးကစစ်စေးဂိတ်ကနေအမိုက်တွေတင်လာတဲ့ကားကိုမတင်ငါလို့စစ်စေးခဲ့ရမှာကားပေါ်မှာမြန်မာကလေးလူကြီးအယောက်30ကိုဖမ်းမိခဲ့ပါတယ်သူတို့တွေဟာဗန်ကောက်နဲ့အနီးတစ်ဝိုက်မှာအလုပ်လုပ်ကင်ဖို့အတွက်လူပွဲစားတွေနဲ့လာခဲ့ကြတာဖြစ်တယ်လို့လည်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်အမိုက်တင်နဲ့ကုန်တင်ရင်တစည်းပေါ်မှာတရားမဝင်နေဆက်ဖြတ်ကျော်လိုက်ပါလာတဲ့မြန်မာ30ရေထိုင်းမြန်မာ2ဦးရေဟုဒေသဆိုင်ရာလူကျိုးရေးဖွဲ့ကနေစာစီဖမ်းဆီးလိုက်ပါလေဗျအဲသူတို့တွေကမြန်မာနိုင်ငံမှာဆိုရင်ပဲခူးတိုင်းကင်းပြည်နယ်မွန်ပြည်နယ်မန္တလေးတိုင်းအစရှိတဲ့ဒေသတွေကလာပြီးတော့ဗန်ကောက်နဲ့ပတ်ဝန်းကျင်မှာအလုပ်ကောင်းကောင်းရှိတယ်ဝင်ငွေကောင်းရမယ်လို့လူပွဲစားတွေရဲ့ခြားရောင်းသွေးဆောင်မှုနဲ့ရောက်လာတာတစ်ချက်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကိုစိုးရင်ကြောက်လန့်တာတစ်ချက်အဲ့ဒီနဲ့ချက်နဲ့ဒီထိုင်းနယ်စပ်ကိုထွက်ပြေးရောက်ရှိလာကြဖြစ်ပါတယ်
အခုဆိုရင်တရားမဝင်နေဆက်ဖြတ်ကျော်လို့ဖမ်းမိသူတွေဟာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖမ်းမိနေတာဖြစ်ပြီးမေလတလထဲမှာပဲလူ900ကျော်ရှိသွားပြီလို့လည်းသူကဆက်ပြောပြပါတယ
်မေလနောက်ဆုံးပတ်ဒီတရားမဝင်နေဆက်ဖြတ်ကျော်တဲ့မြန်မာ900ကျော်ဖမ်းဆီးရမိတာဖြစ်ပြီးတော့စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီ April May လေးလခန့်အတွင်းပေါ့အိမ်ကြီးချင်းထိုင်းနိုင်ငံကိုသိမ်းဆောင်လာကြတာတရားမဝင်နေဆက်ထွက်လိုက်တာစုပေါင်းစရင်းရဆို3900ရှိပါတယ
်မြန်မာနိုင်ငံမှာစစ်မှုထမ်းရမဲ့ဥပဒေကြောင့် အမျိုးသားတွေပြပထွက်ပြီးအလုလုခွင့်ကိုမေလာတရနေ့ကစပြီးယာယီပိတ်လိုက်တဲ့အတွက်ကြောင့်ပါထိုင်းနိုင်ငံထဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာမှုတွေပုံမများပြားလာနေတာဖြစ်ပါတယ်ရှင
်အခုတော့ PVTV နဲ့အင်တာဗျူးကြည့်ကြအောင်ပါ PVTV ရုပ်သံဌာနဟာနေဦးတော်လိုင်းရင်းနဲ့အတူပေါ်ပေါက်လာခဲ့တဲ့သတင်းဌာနတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအနှံ့ငါမြေပြင်သတင်းတွေကိုအထူးပြုတင်ဆက်နေတာဖြစ်ပါတယ် NUG မျိုးသားညီညွတ်ရေးအစိုးရရဲ့သတင်းဌာနဖြစ်ပေမဲ့သတင်းတိဖြတ်တိဆက်မှုအပိုင်းမှာတရားထုတ်လွှတ်တဲ့အသွင်ဆောင်တယ်လို့ PVTV တာဝန်ကဥနေဖုံးလောက်ကပြောပါတယ်။ထိုင်းဂျေဆိုင် PVTV ရုံးကိုတွားရောက်ပြီးမိုက်အင်ဂျင်နိုင်ကဥနေဖုံးလောက်ကိုမေးမြန်းထားပါတယ်။
PVTV ကကိုယ်ကသတင်းဌာနတစ်ခုပါလေသတင်းဌာနတစ်ခုအနေနဲ့အဲ NUG အစိုးရရဲ့လက်အောက်မှာရှိနေတာပေါ့လေဒါအဲ့တော့နောက်တစ်ခုကကြတော့မေဦးတော်နိုင်ကြီးဆိုတဲ့အဲ့ရဲ့ဒီသတင်းတွေကိုဒါတင်ပြနေတဲ့ဌာနဆိုတော့ဟိုဘက်ရပြောရင်တော့ဘက်ရှိနေတယ်ဆိုတဲ့အနေထားပေါ့နော်အဲ့တော့ PVTV ကဒီသတင်းမှန်တဲ့ဒီလိုဘက်ဆိုတဲ့အမြင်ပေါ်မှာကြတော့ဘလို့ဟိုရက်တည်ရဲ့
PVTV ကတော့ခုနအမပြောတဲ့အထဲမှာလည်းပါတယ်ပေါ့နော်ကျွန်တော်တို့ဒီ PVTV ပေါ်လာတာကတော်လိုင်းကြီးကြောင့်ပေါ်လာတာပဲတော်လိုင်းရဲ့လိုအပ်ချက်အရပေါ်လာတာပေါ့နော်ဒါမှမဟုတ် PVTV ကတော့ဟိုဒီအစိုး NUG လက်ရှိတော့ NUG ရဲ့လက်အောက်မှာ NUG နဲ့ပတ်သက်ပြီးတော့ဒါလောက်ကင်ဆောင်ရွက်နေတယ်ပေါ့နော်ဒါမှမဟုတ် PVTV မှာတီးကြား Photo Director တွေရှိတယ်အဲဒီခုန Editorial ဘိုင်းကိုဆိုတော့ဒါတီးကြားကျွန်တော်တို့ဒါဆုံးဖြတ်ပြီးတော့ဒါဆောင်ရွက်တာရှိတယ်ပေါ့နော်အဲဒါမှမဟုတ်တစ်ဖက်ကလည်းကြည့်မယ်ဆိုရင်လည်းဒါ American မှာလို့ပေါ့နော်အာဒီအစိုးရရဲ့ budget နဲ့လည်ပတ်နေတဲ့ media သဘောမျိုးပါပဲကျွန်တော်တို့လည်းပဲဒါ media ကဒီအစိုးရရဲ့ budget နဲ့ပဲလည်ပတ်နေရတဲ့ media ဖြစ်တယ်ပေါ့နော်အဲဒါမှမဟုတ်လည်းခုန editorial ဘိုင်းကတော့တီးကြား photo director နဲ့ကျွန်တော်ဆုံးဖြတ်ပြီးတော့တွားနေတဲ့အနေထားပါအဲအဲ့မှာခုနကပြောတဲ့ bus ဆိုတာလည်းမှန်ပါတယ်ကျွန်တော်တို့ကတော့အာဟိုပေါ့စပြီးတော့လှုပ်ထဲကတော်လိုင်းရေးအောင်မှုအတွက်လှုပ်တာလीနော်ဒါကတော်လိုင်းရေးအောင်မှုအတွက်ဒါလိုတယ်ဆိုပြီးကျွန်တော်တို့ထူထောင်တာဖြစ်တယ်ကျွန်တော်တို့ကကျွန်တော်လည်းဒါတော်လိုင်းရေးသမားလိုပဲခံယူတယ်ပေါ့နော်မီဒီယာသမားအနေနဲ့မီဒီယာအနေနဲ့လုပ်နေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့လည်းခုနကကိစ္စတွေတော့ကျွန်တော်တို့ကတော့ကျွန်တော်ကိုယ်တိုင်လည်းမီဒီယာလောကမှာဖြတ်သန်းလာခဲ့ဘူးလေတောက်လျှောက်လည်းဘလော့ဂါတွေလုပ်ခဲ့တာရှိတယ်မီဒီယာသမားတွေနဲ့လည်းအရင်ရင်းနှီးကြတာရှိတယ်ပေါ့နော်မီဒီယာအသစ်တွေပါလည်းကျွန်တော်လည်းအများကြီးဒါနားလည်တယ်ပေါ့နော်ဘက်အနေနဲ့ဘက်လိုက်လာလို့ပြောရင်တော့ဘက်လိုက်တယ်လို့ပဲပြောရင်လည်းပြောရမှာပါ။ဒါဆိုဘယ်ဘက်ကိုလိုက်လဲဆိုတော့ဓမ္မဘက်ကိုလိုက်တယ်ကျွန်တော်တော်လိုင်းမျက်နှာကိုကျွန်တော်တို့ရှေ့ရှုပြီးတော့ကျွန်တော်တို့ကြည့်ပြီးတော့အလုပ်လုပ်တယ်။ဘာလို့လဲဆိုတော့ PVTV ရဲ့ပေါ်ပေါက်မှုကတော်လိုင်းရေးအတွက်လိုအပ်ချက်ကြောင့်ဒါပေါ်ပေါက်လာတဲ့အခြေအနေဖြစ်တယ်ပေါ့နော်။
အဲ့တော့ PVTV ကဒီသတင်းမီဒီယာဌာနတစ်ခုအနေနဲ့ဝန်ဆောင်မှုပေးတဲ့အပိုင်းမှာပေါ့နော်။အခုဆိုရင်ဒါဆက်ရလာသိပြီ2021ခုနှစ်နောက်ပိုင်းလေးစတင်တည်ထောင်ခဲ့တဲ့ဒီကာလ3နှစ်တာအတွင်းပေါ့။ဟိုမီဒီယာဝန်ဆောင်မှုပေးတဲ့လုပ်ငန်းမှာတကယ်ဟိုအခက်အခဲပေါ့စိန်ခေါ်မှုဆိုလို့ရှိရင်ဘာတွေရှိလဲရှင
်။ဟိုပေါ့ကျွန်မမမရဒီကျွန်တော်တို့ဒီ PPTV ကိုစထောင်တာဆိုရင် NUG ကိုစထောင်တာကဒါ April 16ရက်နေ့ပေါ့နော်2021 April 16ရက်နေ့ကျွန်တော်တို့ PPTV က2021 April 14ရက်နေ့မှာကျွန်တော်တို့ဒါစခဲ့ရယ်ပေါ့နော်အဲ့တော့ဒီ NUG စတင်ဖွဲ့စည်းတယ်ဆိုတဲ့ကိစ္စတွေနောက်အဲ့နောက်ပိုင်းပေါ့နော်ဂျင်ညာချက်တွေအကုန်လုံးဒီ PPTV ရပဲ main အနေနဲ့ကျွန်တော်တို့ဒါတောက်လျှောက်ဂျင်ညာခဲ့ရတာပေါ့နော်အဲ့တော့အဲ့ကာလဆိုရင်လည်းကျွန်တော်တော်တဲ့မှာတော်တဲ့ရနေလုတ်ခဲ့ရတာပေါ့နော်တော်တဲ့ရနေလုတ်ခဲ့ရတယ်အဓိကပြဿနာကတော့ခုနကအင်တာနက်ကောင်းကောင်းမရတာပေါ့အမေနော်ဒါအခုတော့နည်းနည်းလေးအဆင်ပြေလာတာပေါ့ဒါပေမဲ့ကျွန်တော်တို့စခဲ့တဲ့အချိန်တုန်းကဆိုရင်ဒီ9မိနစ်10မိနစ်ဆိုတဲ့ဗီဒီယိုဖိုင်လေးကိုအဲ့မှာ upload တင်ရတာပေါ့ကျွန်တော်တို့မှာဟိုပရိစိတ်သလိုပဲနော်ဒီဟို uploading က 1% အဲ့ဒါတော့တိုင်ကြည့်နေရတာပေါ့နော်တခါလေကြာရင်90လောက်ရောက်တော့မှဝုန်းကိုပြုတ်ကြရင်ကြာရောပေါ့နော်အဲ့လိုမျိုးအခက်ခဲနေတာလုတ်ခဲ့ရတာရှိတယ်နောက်တစ်ခုကတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဒီကာလမှာဖြစ်တဲ့ပြဿနာကတော့အခက်ခဲပေါ့နော်အခက်ခဲကတော့ဘာလဲဆိုတော့ access to information ပေါ့နောက်တော့ PPTV ကိုနိုင် PPTV ကသတင်း channel တွေအကုန်ရနေလားမင်း PPTV ကိုနိုင်ကမရမနေဘူးဘာလို့လဲဆိုတော့ခုနကကျွန်တော်ရှေ့မှာပြောသလိုပဲတိုင်းပြည်ကစစ်ဖြစ်နေတဲ့အခြေအနေဖြစ်တယ်ပြီးတဲ့အခါကျတော့ဟိုခုနက internet ဖြတ်တောက်မှုတွေပေါ့နော်နောက်ပြီးဆက်သွယ်ရေးတွေကိုလည်းနီလန်းပေါင်းတဲ့တို့တွေကဖြတ်တောက်တာတော့ကျွန်တော်တို့တွေလည်းဒီအောက်ခြေကအဲကျွန်တော်တို့မြေပြင်အခြေအနေနဲ့ပတ်သက်ရင်ကျွန်တော်တို့ရှိကိုတိုက်ရိုက်ဟိုပေါ့နော်ရောက်တဲ့ဟာတွေကအနှောင့်အယှက်မှုတွေကြံ့ကြံ့မှုတွေအများကြီးရှိတာပေါ့နော်အဲ့တော့ဟိုချုပ်အခုဆိုရင်လည်းချုပ်မီဒီယာတွေပြောကြတာပေါ့နော် access to information အားနည်းတယ်ဆိုအားနည်းတော့ကျွန်တော်တို့လည်းဟို NUG အနေနဲ့ကတော့အကောင်းဆုံးတော့ကြိုးစားရတယ်ဗျာနော် access to information ဒါပေမဲ့လည်းမြေပြင်အခြေအနေရောချုပ်ဟာတွေအခြေအနေရောမပေးဘူးနော်ကျွန်တော်တို့ရှိအောင်အချိန်မီမရောက်တဲ့ဟိုအချက်လက်တွေပေါ့နော်ဒါတွေလည်းကျွန်တော်တို့ဒါရှိတယ်အဲ့တော့အဲ့ access to information အဲဒီ internet ပြတ်တောက်မှု communication အားနည်းမှုပေါ့နော်အဲ့ဒီဟာတွေကလည်းပဲတော်တော်လေးအဲဆိုရတဲ့နည်းနည်းဟိုဘယ်လိုခေါ်မလဲပိတ်သူပိတ်ထားတဲ့ပုံစံမျိုးမဟုတ်ပေမဲ့လည်းပဲဒီတိုင်းကိုပဲအဲ communication က gap တွေဖြစ်ဖြစ်နေတဲ့အနေထားတွေရောအဲ့အဲ့ဒါတွေရောအခက်အခဲတွေကြုံရပါတယ
်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြချင်ပါတယ် American ပြည်ထောင်စုမှာ November လတဲ့ကျင်းပမဲ့တပ်ရွေးကောက်ပွဲရလဒ်ကိုဆုံးဖြတ်ပေးနိုင်တဲ့ပြည်နယ်တချို့တွေမှာ ပတ်စဗေးနီးယားပြည်နယ်တစ်ခုပါဝင်ဖြစ်ပါတယ်အဲ့ဒီပြည်နယ်မှာအနိုင်ရဖို့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ဘာတွေလုပ်နေသလဲဆိုတော့ VOA သတင်းတောက် Scott Stern သင်ပြထားတယ်ကိုကိုချင်းချန်ကပြောပြမှာပါ
ပင်ဆယ်ဗေးနီးယားပြည်နယ်ဟာအခုလာမဲ့ရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုပါသွားနိုင်တဲ့နိုင်ငံရေးအရကွဲပြားနေတဲ့ပြည်နယ်ကြီးတစ်ခုဖြစ်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်တမ်ပယ်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံသင်တဲ့ဒွဲဘက်ပေါမောက်ခမိုက်ကယ်ဆန်စ်က
ကျွန်တော်တို့ကဒေါ်နယ်ထရန့်ကို2016တုန်းကထောက်ခံခဲ့ပါတယ်2020မှာဂျိုးဘိုင်ဒန်ကိုထောက်ခံခဲ့ပါတယ်လူသန်းနဲ့ချီနေတဲ့ပြည်ငယ်မှာနှစ်ကြိမ်စလုံးမှာမဲကွာကြားချက်ရလက်က4000ကနေ8000လောက်ပဲရှိပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကွဲပြားမှုကနည်းနည်းလေးပါ
အခုရွေးကောက်ပွဲမှာပန်ဆယ်ဗေးနီးယားမဲဆန္ဒရှင်တွေရဲ့ထိတ်တန့်စိုးရိမ်မှုတွေကစီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးဖြစ်ပါတယ်လို့ဒွဲဘက်ပါမောက်ခဆန်ကပြောပါတယ
် There's a lot of talk among Biden's folks trying to highlight
Biden ဘက်ကလူတွေကစီးပွားရေးမှာကောင်းတဲ့အချက်လက်တွေကိုထောက်ပြနေပါတယ်။ဒါပေမဲ့လည်းအများပြည်သူတွေထဲမှာတော့ဒါမျိုးကိုသတိမထားမိသေးဘူးထင်ပါတယ်။ဒါကြောင့်စီးပွားရေးနဲ့ပတ်သက်ပြီးအလွန်စိုးရိမ်နေတဲ့သူတွေရှိပါတယ်။ Pennsylvania ပြည်နယ်ကတောင်ပိုင်းနယ်စပ်မဟုတ်ပေမဲ့လည်းရွှေပြောင်းအခြေချသူတွေအရေးနဲ့တောင်ပိုင်းနယ်စပ်ကိစ္စတွေကိုလည်းစိုးရိမ်ပါတယ်
။ Trump က Pennsylvania မှာမဲဆွဲတဲ့အခါမှာတော့ Biden ရဲ့နယ်စပ်မူဝါဒနဲ့တန်ရှင်းတဲ့စွမ်းအင်ရရှိရေးလှုပ်ဆောင်ချက်တွေကိုတိုက်ခိုက်ပါတယ်။
To think about what we have to go
ကျွန်တော်တို့ဘာတွေကိုဖျက်သိမ်းပြီးဘာတွေကိုသီးခံနေရသလဲဆိုတာစဉ်းစားမိတာ ਨੇ နေဆက်ကိစ္စဆွမ်းရင်မိကိုမကင်းတဲ့ကိစ္စနေဆက်ကားတွေကိစ္စတွေပါကျွန်တော်တို့အားလုံးတသက်လုံးနေဆက်ကားပဲဝေချင်မှမလားဗျာ
နိုင်ငံရေးအရတက်ကြွပြီးတမကမဲဆန္ဒရှင်တွေနဲ့စူးစီးထားတဲ့ပြည်နယ်မှာနေဆက်ကားနဲ့တရုတ်သွင်းကုန်ကိစ္စတွေကထိရှားလွယ်တဲ့ကိစ္စတွေဖြစ်ပါတယ်ဘိုင်ဒန်ကဒီလာထဲမှာပဲမှမျှတဲ့ရှင်ပြိုင်မှုကAmerican လုံသားတွေအပေါ်မတရားလုပ်နေတာလို့ပြောဆိုပြီးပြုတ်ပြီးကတင်သွင်းတဲ့လျှက်စစ်ကားတွေအပေါ်အခွန်လေးစားတိုးနှင်လိုက်ပါတယ
် I'm determined
အနာဂတ်လျှက်စစ်ကားတွေကို American မှာတပ်မကအလုပ်သမားတွေကလုပ်စေရမယ်လို့ကျွန်တော်စိတ်ပိုင်းဖြတ်ထားပါတယ်ဒါပါပဲ
Biden အနေနဲ့နောက်၄နှစ်လောက်ဖို့အရေးအသွေးမရှိဘူးလို့ Pennsylvania ကတနက်ပိုင်ရှင်တွေကို Trump ကပြောလိုက်ပါတယ
် Joe Biden is the worst
ကျွန်တော်တို့တိုင်းပြည်ဒီပိုင်းမှာ Joe Biden ကအဆိုးဆုံးအရေးအချက်မရှိဆုံးအကျင့်ပြဆုံးသမ္မတဖြစ်ပါလေ
။ဘိုင်ဒန်ကပန်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့လေးမှာကြီးပြင်းခဲ့သူဖြစ်ပြီးဒေသခံအလုံသမားလူဒန်းစားတွေအကြားမဲဆွယ်ရင်ထရန့်ဟာဘီလီယံနာတွေကိုဥညွတ်တဲ့သူဖြစ်ပုံဖော်နေပါဗျ
။ We all know guys like that growing up.
ကျွန်တော်တို့ကြီးပြင်းလာတဲ့တပ်တန်းမှာအလုပ်လူတွေကိုတွေ့ဘူးရတယ်။ American အတွက်ကျွန်တော်ရဲ့မျှော်မှန်းချက်ကအခွင့်အလမ်းနဲ့မျှော်လင့်ချက်ဖြစ်ပါတယ်။စကရန်တန်မြို့ကအမြင်ခမရတို့အလုံသမားလူဒန်းစားအမြင်မျိုးပဲဖြစ်ပါတယ်။
ဘိုင်ဒန်ရဲ့လက်တွဲဘက်ဒုသမ္မတကမလာဟဲရစ်ကလည်းပင်ဆယ်ဗေးနီးယားပြည်နယ်မှာ၄ချိန်မြောက်မဲဆွယ်ခဲ့ပါတယ်
။ We believe in the promise of America.
အမေရိကန်ရဲ့ဂရီးကဝတ်တွေဖြစ်တဲ့လွတ်လပ်ခြင်း၊မျှတခြင်း၊အခွင့်အလမ်းနဲ့တရားမျှတမှုတွေရှိတာကိုကျွန်မတို့ယုံကြည်ပါတယ်။တချို့အတွက်မဟုတ်ပဲအားလုံးအတွက်ပါ
။ But for all.
ထရမ့်နဲ့သူ့မဟာမိတ်တွေလမ်းမကိုပို့နေတာကိုမသွားသင့်ကြောင်းသူကအခုလိုပြောပါတယ်
။ In this moment.
အခုချိန်မှာအစိုးရတွေကကျမတို့တိုင်းပြည်မှာသွေးကွဲအောင်လုပ်နေပါတယ်။သူတို့ကနိုင်ငံခြားသားမုန်းတီးဖို့နဲ့အမုန်းတရားတွေအားပေးတာကိုလည်းကျမတို့မြင်နေရပါတယ်
။ Trump ကလည်းအမေရိကန်နေရာကိုပြန်ရအောင်လုပ်မှာဖြစ်ကြောင်းပြောပါတယ
်။ We will restore American strength at home.
အမေရိကန်ရဲ့အင်အားကိုပြည်တွင်းမှာပြန်ရအောင်လုပ်ရပါမယ်။နောက်ခဲ့၄နှစ်ကဒီကမ္ဘာလုံးမှာလေးစားခံခဲ့ရတာပါ။ဒီကနေ့မှာဟာသဖြစ်နေပါလေ။ဒါမျိုးမဖြစ်စေရပါဘူး
။ Philadelphia Inquirer သတင်းစာရဲ့နိုင်ငံရေးစစ်တမ်းကောက်ယူချက်မှာတော့ပင်ဆယ်ဗေးနီးယားပြည်နယ်မှာထရမ့်နဲ့ဘိုင်ဒန်ဟာထောက်ခံသူအရေးအတွက်အတူတူပဲဖြစ်နေပြီးဘိုင်ဒန်ကိုထောက်ခံသူလူငယ်နဲ့အဖြူမုတ်တဲ့မဲဆန္ဒရှင်တွေအကြားလွန်ခဲ့တဲ့၄နှစ်ကထက်စာရင်အနည်းငယ်ကျသွားပါတယ်။အဲ့ဒီအုပ်စုနှစ်ခုလုံးဟာ2020ခုနှစ်မှာဘိုင်ဒန်အနိုင်ရဖို့အတွက်အဓိကကျခဲ့တာပါခင်ဗျာ
။ကိုကြီးကျန်ပြောပြခဲ့တာပါ။ဥရောပအာဂသရေမှုတွေဖြစ်လက်တော်ဘွဲရခဲ့ကြတဲ့အမှုကိုပထမဦးဆုံးအာဂသခီးစင်တာဝန်တွေပေးရထားပြီးလာမယ့်2026ခုနှစ်အတွင်းမှာနိုင်ငံတကာအာဂသစခန်း ISS ကိုခီးနေနိုင်ဖို့မျှော်မှန်းထားပါတယ်။ဥရောပအာဂသအေဂျင်စီ ESA ရဲ့အာဂသရေမှုသင်တန်းစင်တွေဖြစ်တဲ့ Sophie Adnott နဲ့ Rafael Lidius တို့ဟာဆိုလို့ရှိရင်2022သင်တန်းအတွက်ရွေးချယ်ခံခဲ့ရပြီးတနည်းအားဖြင့်သင်တန်းလဲလက်တလော PC ထားသူတွေဖြစ်ပါတယ်။ AB သတင်းဆောင်ပေါင်းကိုမတ်သိင်္ဂီထိုက်ကပြောပြပေးမှာပါ။
ဥရောပအာကာသအေဂျင်စီရဲ့2022ခုနှစ်အတန်းစင်းတွေဖြစ်ကြတဲ့ပြင်သစ်အာကာသယင်မှုဆိုဖီအဒီနိုနဲ့ဘယ်ဂျီယန်လူဇင်ဘာအာကာသယင်မှုရာဖဲလက်ရှွာတို့ဟာဆိုရင်ဥရောပအာကာသအေဂျင်စီကနေနိုင်ငံတကာအာကာသစခန်း ISS ကိုသွားကြမယ်ပထမဆုံးအာကာသယင်မှုတွေဖြစ်လာဖို့ရှိနေပါတယ်ပြင်သစ်အာကာသယင်မှုအဒီနိုကအရင်သွားမှာဖြစ်ပြီးလက်ရှွာကနောက်မှလိုက်မှာဖြစ်ပါတယ်1982ခုနှစ်အတွင်းပြင်သစ်မှာမွေးဖွားခဲ့တဲ့အသက်42နှစ်အရွယ်အဒီနိုကလေတပ်ရဲ့စမ်းသပ်ရဟတ်ယင်မှုတူဖြစ်ပါတယ
် It's incredible
မယုံနိုင်လောက်အောင်ပါပဲကျွန်မဘလောက်ပြောသလဲဆိုတာကိုပြောမပြနိုင်အောင်ပါပဲနှစ်နှစ်ကြာအပြင်းထန်လှည့်ခြင်းမှုတွေတတ်မှတ်ချက်ပြည့်မီရေးအတွက်သင်ယူရတာတွေလေ့လာစရာသိပ္ပံစမ်းသပ်မှုအသစ်တွေနဲ့သိပြီးတော့ပြင်းထန်ခက်ခဲမယ်ဆိုတာကိုသိပြီးသားပါဒါပေမဲ့ဒီအတွက်ကျွန်မအစဉ်သင့်ပါပဲ
It's going to be dense and intense I know already but I'm ready for that
ဘယ်ဂျီယံနိုင်ငံမှာ1988ခုနှစ်မှာမွေးဖွားခဲ့သူအသက်36နှစ်အရွယ်လက်ရှွာကတော့ဇီဝစိတ်ပညာအင်ဂျင်နီယာနောက်အုံနောက်နဲ့အာယုံကျော်ဆန်ရသိပ္ပံပညာရှင်ဖြစ်ပါတယ်အာယုံကျော်ဖွဲ့စည်းမှုစနစ်ရဲ့နာတာရှည်ယောဂတွေကိုသူတည်တနာလုပ်ခဲ့သူဖြစ်ပြီးမိုးပြံပူပေါင်းတွေဆက်မဲ့လေယာဉ်ဂလိုက်ဒါတွေပြန်တန်းသူလည်းဖြစ်ပါတယ်
I feel great.
Wanda bare. ကျွန်တော်တို့ကိုတာဝန်ပေးတဲ့သတင်းကြားသိရပြီးသိပြီးစိတ်လှုပ်ရှားရပါတယ်။မယုံကြည်နိုင်စရာစွန့်စားကမ်းရဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။အမှန်တိုင်းပြောရရင်တော့မှန်းထားတာထက်နည်းနည်းပိုပြီးစောနေပေမဲ့လည်းကောင်းပါတယ်
။ Atomic lack of oxygen တွေရဲ့အနာဂတ်ခီးစဉ်တွေမှာနေရာ၃နေရာရရှိရေးဥရောပအာကာသအေဂျင်စီကအမေရိကန်အာကာသသိပ္ပံအေဂျင်စီနဲ့ညှိနှိုင်းနေပါတယ်။ဒါပေမဲ့လည်းအဲ့ဒီနေရာတွေကတော့ပိုပြီးဝါရင်းနဲ့အာကာသယင်မှုတွေကိုတာဝန်ပေးမဲ့ပုံရှိနေတယ်လို့ဥရောပအာကာသအေဂျင်စီညွှန်ကြားမှု Joseph H. Bescha ကပြောပါတယ်။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ရဲ့လက္ခဏာသွားရှင် Orion အတွက်လည်းထောက်ပံ့ပို့ဆောင်ရေးကိုဥရောပအာကာသအေဂျင်စီကဆောင်ရွက်နေတာပါ။ဥရောပအာကာသအေဂျင်စီရဲ့အာကာသယင်မှုတွေကိုအာကာသကိုဆီလွတ်နိုင်ရေးအတွက် NASA အမေရိကန်အာကာသသိပ္ပံအေဂျင်စီအပေါ်မှာအားထားနေတာလည်းဖြစ်ပါတယ်။ဥရောပအာကာသအေဂျင်စီကနေမကြာခင်ကပေါ်ရခဲ့တဲ့အာကာသယင်မှု၅ဦးလုံးကို2030ပြည့်နှစ်အရောက်မှာနိုင်ငံတကာအာကာသစခန်း ISS ကိုဆီလွတ်နိုင်ရေးရည်မှန်းထားပါတယ်။ရန်အာကာသယင်မှုအဖြစ်နောက်ထပ်12ဦးရွေးချယ်ခဲ့ပေမဲ့သူတို့ကတော့အခြေခံသင်တန်းပေးမထားပါဘူးရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျတဲ့အဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးအကြောင်းမပြောပြင်အင်တာဗျူးနဲ့စကြပါလေရခိုင်မှာတိုက်ပွဲတွေပြင်းထန်လာတာနဲ့အများကုလသမဂ္ဂပါဝင်နိုင်ငံတကာအသိုက်အဝန်းကရိုဟင်ဂျာဒုက္ခသည်အရေးရတက်ပေးတဲ့အကြောင်းပြောလာကြပါတယ်ဂျက်စီကာအော်နီဟာသူ့တည်တည်တယောက်ဖြစ်ပြီးဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုလေ့လာနေတာပါကိုချင်းချင်းအေးကJessica Onigo မေးမြန်းထားပါတယ
် My name is Jessica
ကျမနာမည်က Jessica Onigo ပါကျမကအထူးသဖြင့် Bangladesh ဒုက္ခသည်စခန်းတွေတက Ranger တွေနဲ့ပတ်သက်တဲ့ကိစ္စရဲ့ဒီမှာသူတေတီလေးလာသူတူအနေနဲ့ပြောတာဖြစ်ပါတယ်ဒီလိုမျိုးသူတေတီမလုပ်ခင်မှာမြန်မာနိုင်ငံမှာ2009ခုနှစ်ကတည်းကအစ်မြင့်ပညာရေးပြည်သူ့ရေးရာနဲ့ငြိမ်းချမ်းရေးဆိုင်ရာပညာရေးခဏတွေမှာလုပ်ကိုင်ခဲ့ပါတယ်အဲဒီနောက် 2019 2018 နဲ့ဒီ2019ခုနှစ်တွေကစပြီးတော့Coxes Bazaar ကဒုက္ခသည်စခန်းတွေမှာပညာရေးလုပ်ငန်းတွေလုပ်ခဲ့တယ်လို့ခုထိလည်းသုတေသနလုပ်ငန်းတွေလုပ်နေပါတယ
် After the incident
ဟုတ်ကဲ့ဘူဒီတော်ကမင်းစခွန်ဖြစ်စဉ်ပြီးမှဆိုရင်ဒုက္ခသည်စခန်းတွေထဲမှာဘလို့တုံ့ပြန်ကြလဲဗျဖြစ်ခဲ့တာတွေအတွက်စိုးရင်ကြလား
And are they concerned about what just happened?
Honestly, a lot of what I've heard the last few days.
You thought that you are not big at yet, dear Jama, Jati Yadamiaga, a DNJ, Ludis, Susan Kayanaga, Dodogo. ကျောက်ဆရာကောင်းတဲ့အချက်ပါရှင်။နဲဆက်တစ်ဖက်မှာဖြစ်ပျက်နေတာတွေကိုလူတွေကစောင့်ကြည့်နေကြတာပါ။တကယ်တမ်းပြောရရင်စကန်တွေထဲမှာအသက်လူပြီးတော့ပြေးလွှာနေကြရတယ်လို့တော့မှဆိုရမှာပါ။ဒီရက်တွေထဲမှာလူတွေအဓိကလုံနေရတာကခိုင်းသားတွေကလူတွေကိုခေါ်ထုတ်ဖို့ကြိုးစားနေတာကိုပြန်ပြီးတော့တားဆီးကာကွယ်နေရတာပါပဲရှင်။
You know, it's fighting off these gang members trying to drag people away.
According to local Rohingya media interviews,
ဒေသခံ Rohingya တွေရဲ့ media ဖြစ်ကြားချက်တွေကိုကြည့်မယ်ဆိုရင်အာဆာက Bangladesh ကစခန်းတွေထဲမှာသူတို့အဖွဲ့ဝင်တွေကိုလူသစ်စုဆောင်းနေတာနှစ်တော်ကြားနေပါပြီ။ RSO ကလည်းဒီလိုပဲလူတွေကိုအဖွဲ့ဝင်ဖြစ်စတင်စုဆောင်းနေပါတယ်။နောက်ဒီဘက်မှာလည်းသိပ်မကြခင်စပြီးမြန်မာစစ်တပ်က Rohingya တွေကိုစစ်မှုထမ်းခိုင်းတာတွေ့ခဲ့ရပါတယ်။ဒီလိုလက်နက်ကိုင်ပဋိပက္ခတွေကြားအဖွဲ့မျိုးကြားမှာ Rohingya တွေတသားသစ်စုဆောင်းခံနေရတာကချက်ခိုင်ကပဋိပက္ခအလားအလာအခြေအနေကိုဘလို့ပြောင်းလဲစေလဲမြ
။ How has the recruitment of Rohingya by different armed groups changed the dynamics of the conflict in Rakhine State?
So just a little bit of background.
ကျွန်တော်ကအကြောင်းနည်းနည်းရှင်းပြပါရစေ။ Arakan Rohingya ကတည်ရေးတက်မတော်တွေမှာစခန်းတွေမှာလူသစ်စုဆောင်းနေတာကြားပြီးဖြစ်ပေမဲ့ဒီလိုမျိုးအဖွဲ့ဝင်စုဆောင်းနိုင်တဲ့အရေးအတွက်ကလူဦးရေရဲ့ရာယုံနဲ့ဆိုရင်အရန်နေပါတယ်။သူတို့လူတွေကထိတွေ့ဆက်ဆံနိုင်တာတဲ့လူတွေကိုပို့ပြီးတော့ထိခိုက်စေပြီးတော့လူသစ်စုဆောင်းနိုင်မှုကအရန်နေပါခဲ့ပါတယ်။သိမကြသေးတဲ့အချိန်ကြာတော့မှပဲရိုဟင်ဂျာသွေးစည်းညွညွရေးအဖွဲ့ RSO ကဒုက္ခသည်စခန်းတွေကလူငယ်ထောင်ပေါင်းများစွာကိုမြန်မာနိုင်ငံထဲကိုပြန်ခေါ်သွားပြီးတော့တိုက်ပွဲဝင်ရမယ့်အချိန်ရောက်ပြီလို့ပြောလာကြပါတယ်။ဒါပေမဲ့မေးရမယ့်မေးခွန်းကသူတို့ဘယ်လိုမျိုးချိုးချောင်းစီလွယ်အောင်ပြမှာလဲသူတို့ဘာလုပ်မလဲဆိုတာပါ။အခုရက်ပိုင်းတွေထဲမှာဆိုရင်တော့စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေစီကကြားသိနေရတာကဥပမာဆိုရင်အခုချိန်ညတာသူတို့ဘာတွေစီစဉ်နေတာလဲလို့မေးလိုက်။အော်သူတို့အေးအေးနဲ့တိုက်ဖို့ခေါ်တယ်လို့ပြောတာပဲလို့တယောက်ကပြန်ဖြစ်မယ်။နောက်တစ်ယောက်ကဖြစ်ရင်ကျတော့သူတို့စစ်ကောင်စီနဲ့လိုက်ဖို့ခေါ်သွားတာဖြစ်မယ်လို့ပြောတယ်။သူတို့တေချာလည်းမသိပါဘူး။တခြားတယောက်ကျတော့ကျွန်တော်တို့ရဲ့ကိုပိုင်ရပိုင်ခွင့်အခွင့်အရေးတွေအတွက်တိုက်ပွဲဝင်ဖို့ခေါ်ဆောင်သွားရတာပါလို့ဖြေတယ်။သူတို့ဘာလုပ်ရမလဲဆိုတာတော့တကယ်တမ်းသူတို့မသိကြဘူးလေ။ဆိုတော့ဒါကိုကြည့်ရင်သူတို့တွေအခွင့်အရေးဘလောက်တောင်မှပြပြနေလဲနော်။သူတို့ရဲ့အတိုင်းဝန်းနဲ့မှာဘလောက်တောင်မှဝေခွဲရဖြစ်မနေလဲဆိုတာကိုရှင်းရှင်းလင်းလင်းသိရပါတယ်။
Thank you. So as you said, recruitment has been
okay. going on. အထူးသဖြင့်ဒုက္ခသည်စခန်းတွေထဲမှာ Ranger တွေလူသစ်စုဆောင်ခံနေရတာအပါအဝင်ဒီပြည်ခါမှာ Bangladesh နိုင်ငံကဘလို့အခမ်းကဏ္ဍကပါဝင်နေလဲဗျ
Especially regarding the recruitment of Rohingya from refugee camps.
Yeah, there's a lot of confusion about this.
ပါရဒီနေရာမှာရှုပ်ထွေးမှုအများကြီးရှိပါတယ်။စခန်းတွေထဲမှာဘလို့ဖြစ်ပျက်နေလဲဆိုတာမြင်အောင်ကြည့်နိုင်မှုကျွန်မပြောပြပါမယ်ရှင်။ဒီဒုက္ခတဲ့စခန်းတွေဆိုတာကအရန်ကိုထိန်းချုပ်ခံထားရတဲ့ပတ်ဝန်းကျင်တစ်ခုပါ။တန်စီကျိုးတွေနဲ့ကာရန်ထားခံရတယ်။နောက်ပြီးတော့လူတွေကလွတ်လပ်မှုလည်းမရကြ။အဖွဲ့အစည်းလည်းများဆဆမရှိ။ဒါကြောင့်မလို့စခန်းတွေမှာဖြစ်ပျက်နေတဲ့ကိစ္စမှန်သမျှဘင်္ဂလားဒေ့ရှ်အစိုးရသိပါတယ်။အခုလက်တော်ညတွေမှာဖြစ်နေတာကအိမ်ဒီမှာလူငယ်လေးတွေကိုဆွဲထုတ်ကြတယ်လက်နက်ကင်အဖွဲ့ဝင်တွေနဲ့အပြင်းထန်ပြန်ပြီးတော့ဆန့်ကျင်ဖို့လမ်းတွေမှာလူတွေထောင်ထဲချရှိနေတာပါဒီအမေတွေရာနဲ့ချဒါမှမဟုတ်ထောင်ထဲချထွက်လာပြီးတော့ခုခံငင်းဆန်ကြရပါတယ်ဒီလိုလောက်တာကပဲသူတို့အတွက်တစ်ခုရီတော့အကာအကွယ်ဖြစ်ပါတယ်ဘာကြောင့်သူတို့အတွက်တခြားအကာအကွယ်မရှိဖြစ်နေရတာလဲဆိုရင်ဒါဒီကအာနာပိုင်တွေကတမင်ခွင့်ပြုထားပေးတယ်လို့ယူဆနိုင်ကြဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကဘာကြောင့်ဒီကိစ္စကိုမျက်ကွယ်ပြုထားလဲပေါ့နော်မြန်မာစစ်ကောင်စီဘက်ကဆိုတော့ပိုရှင်းပါတယ်အထူးသဖြင့်ရခိုင်မှာသူတို့ကနောက်ဆုတ်ပေးထားရတာပါဒါကြောင့်မလို့သူတို့ကမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုအသက်သွင်းလာပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့သူတို့ရဲ့နယ်စပ်မှာမတည်မငြိမ်ဖြစ်စေဖို့ဘာကြောင့်လှုပ်ချင်ရလဲဆိုတော့အခုရှင်းရှင်းလင်းလင်းမသိနိုင်ပါဘူးအထူးသဖြင့်ရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေကလမ်းကြောင်းတိတိကျကျပြောင်းနေတဲ့အခြေအနေဖြစ်ပါတယ
် political trends are shifting in Rakhine state.
In your recent USIP paper,
okay, မကြာသေးခင်တုန်းကဒီ USIP ကထုတ်တဲ့စာတမ်းထဲမှာရခိုင်မှာပြည်ခွားတွေပိုပြီးကြီးထွားလာနေတာကိုဂျက်စီကာကဆွေးနွေးထားတာကိုကျွန်တော်ဖတ်ရပါတယ
်
သူတို့တွေအဓိကဘာတွေကိုစိုးရိမ်ပူပန်နေကြတာလဲ
What I've heard from Rohingya groups is that the
Rohingya authorities ga cha ti ya de che let de ya lu da chin sa na thaut tha mu lo wa che ka de ke o chi ba le shin sa na mu khun ni re ko dai ya ma po nai phit ni de a jet de kala ma tu lo ta cha ni lan de khu jan sa phlo di ngwe da lwe pyang pe po ra myo ba cha ma sin sa ja le so ra o tu lo thaut pya le shin naw ta khu ga yakhai a tai wai ni ne pye lwa pi lo dukha yauk ni ja ya de so ra le na le ya ba me ta cha lu ne su au su re ko le a ti
And you know that's very important to recognize and other minority groups also.
What about the tension between the Taiwan ja de ma mu ri ya yo lo phit la nai le ya da ga di di ta ga Taiwan ne khu lo ye chu ko chain chauk nai song phit ni le pyatana phit ma la ya
I think that there are a lot of historical
tamain chau ne ko nyin bwa ni ja ra wa di lo tin ma mu ri ga mi taw la mo lwe ba ye စစ်ဆိုးရွားကတမိုင်းတချောင်းလုံးသွေးခွဲအုပ်ချုပ်တဲ့နီးပရိယကိုတုံးပြလာခဲ့တာပါ။အာနာသိန်းစစ်ကောင်စီကရခိုင်မှာဒီချက်ပို့ပြီးဆုံးရှုံးရင်မတိမငြိမ်ဖြစ်အောင်လို့ဆက်ပြီးတော့စူးစမ်းသွားမယ်လို့ကျွန်မထင်တယ်။ဒီလိုမျိုးထိထိရရောက်လုံနိုင်မှုဓာတ်ရိုက်နီလန်းကလည်းဒီတမိုင်းနဲ့ချီဖြစ်နေတဲ့တင်းမာမှုကိုမိထုတ်ပေးဖို့ပဲလေ။ဒါကိုလူတွေကလည်းကြဲကြဲပြင်းပြင်းနဲ့တတိပြုမိလာကြပါတယ်။တမိုင်းနဲ့ချီသဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီးတော့သဘောတူညီချက်တစ်ခုရဖို့အထူးရှင်တွေနေထိုင်ရေးဒီလိုအပ်ချက်ကအကြောင်းတရားဖြစ်တယ်လို့အနာဂတ်အတွက်လည်းဖြစ်တယ်ဆိုတာကိုဒီအောက်ခြေအခြေခံလူမှုအသိုက်အဝန်းမှာကိုနားလည်သဘောပေါက်ဖို့လိုပါတယ
်
You mentioned a lack of political leadership among the
Rohingya ဥဆောင်မှုကိမဲ့နေတာကိုလည်းတရှိကထောက်ပြထားပါတယ်။ဘယ်ချက်တွေက Rohingya ကိုစားပြုမှုကိုဖြစ်ရှင်ပေးနိုင်ပြီးတော့သူတို့ရဲ့အနာဂတ်ကိုပုံဖော်အောင်ပုံပုံတက်ကြွတဲ့ခန်းကဏ္ဍကနေပါဝင်နိုင်မယ်ဗျာ။
I think the inclusion of Rohingya representatives
ဒီမျိုးသားညီညွတ်ရေးဆိုရာ NUG မှာ Rohingya ကိုစားပြုစုတွေပါဝင်လာတာဒီကောင်းမွန်တဲ့အစားပြုမှုလို့ကျွန်မထင်တယ်။ Bangladesh က Rohingya ဒုက္ခတွေတော်တော်များများကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မေးခဲ့ပူပါတယ်။သူတို့ကဒါကကောင်းမွန်တဲ့စတင်မှုလို့ခံစားရပါမယ်လေ။သူတို့သိပြီးတော့မယုံဘူး။ဒါကိုအလုံးစုံယုံကြည်လာနိုင်ဖို့ဆိုရင်ယုံကြည်မှုတည်ဆောက်ဖို့အများကြီးလိုပါတယ
်။
ဒါကလည်းထင်ရှားတဲ့သမိုင်းဖြစ်ပျက်တွေကြောင့်ပါ။အနာဂတ်နိုင်ငံရေးကိုစားပြုမှုမှာဒီနိုင်ငံသားအခွင့်အရေးရရှိမှုနဲ့ဆက်နေနေပါတယ်။ဒီလိုမဖြစ်ဖ ೇನೆ တခြားတစ်ခုကိုမျှော်လင့်ဖို့
So you wouldn't expect to see that, you know, one without the other.
Yeah, you have been on the ground for so many years and then
ဟုတ်ကဲ့တစီကကမြန်မာနှစ်တော်ကြာအောင်နေခဲ့သူလည်းဖြစ်တယ်။ဆိုဝိုင်းကပြောခဲ့သူပဲဒုက္ခသည်စခန်းတွေမှာအလုံးဝိုင်းရံထားပြီးစောင့်ရှက်တွေနဲ့ငယ်ပိတ်ဆို့ထားတဲ့တိုင်ဝမ်ဖြစ်နေတယ်။ဂျမ်းဖက်မှုတွေလုပ်ဖို့စီယုံခံရဖို့လွယ်တဲ့ဆိုပြီးထောက်ပြကြတယ်လည်းရှိပါတယ်။
And then
ဒီချင်းမှာညင်းညင်းနဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့ဘာတွေကိုအကြံပြုချင်ပါလဲ
By some powerful actors
I mean I really disagree that it's easy to incentivize
ရေကိုအကြံပြုဖို့လွယ်လွယ်နဲ့လုံဆော်လို့ရတယ်ဆိုတာကျွန်မသဘောမတူပါဘူးပြောချင်တာကဒီလက်နက်ကိုင်အဖွဲ့အစည်းတွေကလူဦးရေနဲ့ရှင်နေလေသူတို့က Rohingya တွေကိုဖိနှိပ်နေတာကျွန်မကတာမဲမြန်မာတွေထက်ပို့ပြီး Rohingya လူမျိုးတွေကြောင့်ကောင်းကောင်းသိသူတို့ပုံမှာဖြစ်ခဲ့တဲ့အကြံပြုမှုတွေကြောင့်အများနဲ့သူတို့ဒါဝမ်ပန်တနေနဲ့ပြောရကြတယ်။ဒီလိုမျိုးအကျဉ်းဖက်မှုရှိနေတာအမြဲရှောင်နိုင်မှုသူတို့စဉ်းစားတယ်။ဒါပေမဲ့အခုပြောနေတာကလည်းအလုံးလောက်ကိုင်ခွင့်လုံးဝမရှိတဲ့ဒုက္ခတွေစခန်းတွေကအခြေအနေပေါ့နော်။ဆိုတော့ငွေကြေးမလုံးနေတဲ့လူသစ်စုဆောင်ခံရနိုင်ပါလေ။ဒါကလည်းတချို့လူတွေကပေါဝင်ပတ်သက်နေနိုင်ပေမဲ့လည်းစိတ်ပါလည်းပါမဟုတ်ပါဘူး။သူတို့ကအကျဉ်းဖက်ချင်ကြတယ်လို့ပြောလို့မရဘူးလေ။မင်းရဲ့မိကုံးကိုတခြားရှူထောင်တစ်ခုကနေပြန်ပြေးရမယ်ဆိုရင်ဒီဘင်္ဂလားဒေ့ရှ်ကစကန်တွေထဲမှာလူသားချင်းစာနာမှုအလုပ်အများစုကအခြေခံရှင်တန်ရက်တည်ရဖြည့်ဆည်းပေးရုံပဲဖြစ်ပါတယ်။ဒါကိုကျမတို့ကပြည်သူပညာပေးအစီအစဉ်တွေ၊ငြိမ်းချမ်းရေးအတွက်ပညာရေးအစီအစဉ်တွေ၊ဘဟုဝါဒကိုလူများတွေးခေါ်နိုင်မှုနဲ့မတူကွဲပြားတဲ့လူအဖွဲ့အစည်းတွေအတူရှင်တွဲနေနိုင်မှုလိုအပ်တဲ့အားတွေကိုတင်ကြားပို့ချနိုင်မှုစူးစမ်းပါတယ်။ဒါတွေကိုဒုက္ခသည်စကန်တွေကသူတွေလည်းလူလူလာလာရှိပါတယ်။ဒီလိုကိစ္စရက်တွေအတွက်ကြတော့လေရန်မုံရမရှိပြန်ဘူး။ဒါကြောင့်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့အလူရှင်တွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့သူတွေကိုတောင်းဆိုဖို့လိုပါတယ်။ကျမတို့မျိုးဆက်တစ်ခုအတွင်းမှာပဲဖြစ်ကောင်းဖြစ်နိုင်တယ်။မကြခဲ့အချိန်အတွင်းမှာတော့လည်းဖြစ်ကောင်းဖြစ်နိုင်မိမယ်လေ။ဒါကရိုဟင်ဂျာနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားမှာတကယ်လိုအပ်နေတဲ့ထောက်ပံ့မှုလို့ထင်တ
ယ်။ Rohingya and other communities need
ကိုကြီးကြီးမေးမြန်းခဲ့တာပါ။အခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်ကြအောင်ပါ။လူမှုကွန်ရက်အသုံးပြုတာတွင်ကျယ်လာတဲ့မြန်မာနိုင်ငံမှာအကြောင်းအရာသစ်တွေဖန်တီးပြီးလူမှုကွန်ရက်တွေကနေဝင်ငွေရှာကြသူတွေရှိသလိုတချို့ကတော့လူမှုကွန်ရက်မှာကြော်ကြားလာတာကိုအကြောင်းပြုပြီး Digital စျေးကွက်ထုတ်ဖောက်ရေးမှာအခကျင်းငွေယူကြော်ညာပေးသူတွေဖြစ်လာကြပါတယ်။ဒ ဒါပေမဲ့မူပိုင်ခွင့်အကာအကွယ်ပေးမှုအားနည်းချက်ကတော့ရှိနေသေးတဲ့အကြောင်းကျွမ်းကျင်သူတွေကထောက်ပြကြပါတယ်ဒီသတင်းပတ်စီးပွားရေးကာရမှာမတ်သိန်ထိုင်ကတင်ပြထားပါတယ
်အင်တာနက်အသုံးပြုမှုများလာတဲ့မြန်မာနိုင်ငံမှာအွန်လိုင်းပေါ်မှာအကြောင်းအရာတွေဖန်တီးရင်လူသိများကြော်ကြားလာသူတွေဟာလည်းဒီဂျစ်တယ်ဈေးခွက်ထိုးပေါက်ရေးမှာအရေးပါလာပါတယ်မြန်မာနိုင်ငံမှာတော့လူမှုကွန်ရက်ဒီပေါ်မှာကြော်ကြားလာသူတိုင်းကလူမှုကွန်ရက်တွေမှာသူတို့ဖန်တီးမှုနဲ့ဝင်ွေရှာကြသူတွေမဟုတ်ပေမဲ့ဈေးခွက်ထိုးပေါက်ရေးလုပ်ငန်းတွေကကြော်ညာအတွက်သူတို့ကိုသုံးဆွဲတာကနေဝင်ွေရကြတယ်လို့ဒီဂျစ်တယ်ဈေးခွက်ထိုးပေါက်ရေးနှိပညာဆိုင်ရာကျွမ်းကျင်သူကိုဝေရန်သွင်းက VOA ကိုအခုလိုပြောပါတယ်
သူတို့ရဲ့ဒီဟို monetization လို့ခေါ်တာပေါ့နော်ဝင်ငွေအတွက်သူတို့ knowledge ဘယ်လောက်ရှိလဲတော့ကျွန်တော်တော့မပြောတတ်ဘူးပေါ့နော်ဒါပေမဲ့ဒီတကယ်တမ်းမြင်တာကြတော့သူတို့တွေရဲ့ကြော်ကြားမှုပုံမူတည်ပြီးတော့ဒီလက်ရှိဒီ company တွေပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်တခြားဒီလုပ်ငန်းရှင်တွေရပဲဖြစ်ဖြစ်ပေါ့နော်သူတို့ခေါ်ပြီးတော့ခေါ်ယူပြီးတော့ရိုက်တာရှိတယ်လေဥမာပြောရဲမောက်ဝေမြင်ဆိုရင်သူတို့ရွှေဆိုင်တွေရိုက်တာမျိုးရှိတယ်အဓိကသူကလက်ရှိမှာကျွန်တော်တို့ဒီ social platform တွေမှာသူက trend ဖြစ်နေတာပေါ့နော် trend ဖြစ်နေတော့သူ့ကိုခေါ်ရိုက်တယ်ခေါ်ရိုက်တဲ့အတွက်ဒီလုပ်ငန်းကဥမာသူနဲ့ကြော်ညာတဲ့အတွက်ပို့ပြီးတော့ဟို view ပို့ရတယ်ပေါ့နော်အဲ့ပုံမူတည်ပြီးရှိတယ
် digital ဈေးခွက်ထိုးပေါက်ရဲ့အတွက်အဓိကအရေးကြီးတဲ့ရင်းမြစ်တစ်ခုက internet အသုံးပြုမှု data အချက်လက်တွေဖြစ်ပြီးလက်ရှိမှာတော့ data reporter website ကအချက်လက်တွေကိုအဓိကအသုံးပြု digital ဈေးခွက်ထိုးပေါက်ရဲ့နည်းပြဟာအတွက်သုံးရတယ်လို့ကိုဝီယန်သွင်းကရှင်းပြပါတယ
်ဒီမှာ ਨੇ ပတ်သက်ပြီးတော့ရတဲ့ data အများစုကအခုလက်ရှိကတော့ဟို data portal ဆိုတာရှိတယ်ပေါ့နော်အဲ့ဒီ website ကနေပြီးတော့သူကနှစ်စင်ထုတ်ပေးတာရှိတယ်အဲ့လိုမျိုးပေါ့နော်ဒီနှစ်ဆိုရင်2024အတွက်သူထုတ်ထားရှိတယ်။အဲ့လို data ပုံမူတည်ပြီးတော့ပဲကျွန်တော်တို့ကမှီခိုရပါပေါ့နော်။တကယ်တမ်းကတော့အဲ့ဒီ data ကလည်းတကယ်တိတိကျကျတော့မဟုတ်ဘူး။ကျွန်တော်တို့တခြားပြန်ပြီးတော့ကိုယ့်ကို research လုပ်တာတို့ပြန်ပြီးတော့သိရမလား။စာရင်းပြုစုတာမျိုးအဲ့လိုမျိုးပြန်လုပ်ရတာပေါ့နော်။ပြီးတော့ digital marketing ဆိုတာကကျွန်တော်တို့လွယ်လွယ်ဟိုလူတွေနားလည်အောင်ပြောရရင်ကျွန်တော်တို့က demographic ပုံမူတည်ရပါပေါ့နော်။ demographic ဆိုတာဥမာအဲသူတို့ရဲ့ income level တို့သူတို့စိတ်ဝင်စားနေတဲ့အကြောင်းအရာပြီးလို့ရှိရင်တို့ရဲ့ပမာဏနေလေ location ပေါ့နော် internet access ကိုရလာအဲ့ပုံမူတည်ပြီးမှတို့ကိုကျွန်တော်တို့ကဒီကြော်ညာတွေကိုမြင်အောင်ပြရတာ။အဲ့လိုမျိုးလုပ်ငန်းဖြစ်တဲ့အတွက်တို့ရဲ့အခြေအနေအများကြီးပုံမူတည်ရေပေါ့နော်အဲ့တော့နည်းနည်းတော့ရုံးကန်ရတယ်မြန်မာနိုင်ငံရဲ့အခြေအနေအရပေါ့နော်နည်းနည်းတော့ဒီ digital marketing နဲ့ပတ်သက်ပြီးတော့ရုံးကန်ရတယ်ဒါပေမဲ့လည်းဟိုပုံမှန်လေးတော့ရှိနေပါပေါ့နော
်လူမှုကွန်ရက်သုံးဆွဲသူတွေတဲမှာလဲဝင်ငွေရလန်းအတွက်ရည်ရွယ်ဆောင်ရွက်သူတွေကြာကွဲပြားမှုရှိတယ်လို့ရှုမြင်ကြောင်းကိုဝေရန်သွင်းကပြောပါတယ
်အများစုကကျွန်တော်မြင်တာပေါ့နော်အခုလက်ရှိဒီ community မှာဘာဖြစ်နေလဲဆိုတော့တချို့ကတော့ဒီသူတို့ရဲ့တကယ်ဟိုဖြစ်တဲ့ဟာတွေဒါမှမဟုတ်လို့ရှိရင်သူတို့ရဲ့ဘလို့ပြောရမလဲ knowledge တွေကို sharing လုပ်ပြီးတော့ရတဲ့ဝင်ငွေမျိုးရှိတယ်အဲ့တော့ဘယ် platform မဆိုရရပေါ့နော်ဥမာသူ YouTube ပေါ်သွားမလား Facebook ကသွားမလားဒါမှမဟုတ် TikTok ကသွားမလားအဲ့ပုံမူတည်ပြီးသူတို့ကရနေရရှိတယ်အဲတချို့ကကြတော့အဲ့လိုမဟုတ်ဘဲနဲ့ဟိုလူလဲကြပြီးတော့ယူတာမျိုးလည်းရှိတယ်ပေါ့နော်ဥမာဘလို့မျိုးလဲဆိုတော့ fake news တွေကိုသိရမလားအဲ့လိုပြန်လုပ်ပြီးတော့ဟိုခေါင်းစဉ်တကယ်ဟိုစိတ်ဝင်စားမဲ့ခေါင်းစဉ်တွေတက်တယ်အနောက်ဒါမှမဟုတ်ရှင်လူကြိုက်များတဲ့အဲ့လိုတနာစရာကောင်းတဲ့ story တွေလောက်တယ်ပေါ့နော်အဲ့လိုကနေလဲဝင်ငွေယူနေတဲ့လူတွေလည်းရှိတယ်ပေါ့နော
်ဒါပေမဲ့အစ်စ်ဖန်တီးသူတွေအတွက်မူပိုင်ကွင့်အကအခွဲအလုံးလောက်မရှိသေးတဲ့အချက်ကိုလည်းသူကထောက်ပြပါတယ
်အဓိကကျွန်တော်တို့မှာဘာ policy မှမရှိဘူးပေါ့ဥမာဒီသရှင်ကဘသူရေးရလဲဘသူရှိရလဲသိရမလားတို့ရေးသရှင်တစ်ပုတ်ရေးရဆိုလဲတို့မှာ layer တွေအများကြီးရှိရအောင်အဲ့ပုံမူတည်ပြီးတို့အင်ကန်ကိုဘလို့ခွဲမှလဲပေါ့အဲ့တော့အခုကျတော့လူတိုင်းအမှာပြန်တင်တာကြီးလည်းရှိရပြန်ပြီးတော့ဟို copyright ကိုတည်ရမလားဘာမှဟို policy မရှိရောလေလောက်ချင်တယ်လို့လောက်ကြာမျိုးရှိအမအခုမြန်မာကားတွေဆိုလဲကျွန်တော်ကြည့်ညာနေရမဟုတ်တည်ရမလားယုံမတင်တဲ့ကားတော်မှာဒီနေ့ယုံတင်နောက်နေ့ကျရင် online ပေါ်ရောက်နေတာမျိုးလည်းရှိတယ်ဒါတော့ဒါကျွန်တော်တို့ရဲ့ဒီနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေပေါ့နော်ဒါတွေမထိန်းချုပ်နိုင်သေးတွေကတော့ဟိုလိုမတမာနီးနဲ့ပတ်စံရှာနေတဲ့လူလည်းရှိမှာပဲတကယ်တမ်းဥမာတကယ်ကိုယ့်ရဲ့ knowledge တွေကို share ပြီးတော့ဒီ education နဲ့ပတ်သက်ပြီးတကယ် knowledge ပေးနေတဲ့လူတွေကြတော့အဲ့လောက်ဝင်ဝင်မရဘူးအဲ့တော့သူတို့ကစိတ်ပြက်ပြီးမလုံရှင်တော့တာလည်းဖြစ်နိုင်တာပေါ့နော်တကယ် knowledge sharing လုပ်နေတဲ့လူတွေကြတော့လေ
လူမှုကွန်ရက်ပေါ်မှာဗီဒီယိုတွေအစ်စ်ဖန်တီးသူတွေအစီအစဉ်တင်ဆက်မှုတွေနဲ့အလို့အကိုင်းအခွင့်အလမ်းသစ်ဖန်တီးလို့သူတွေအတွက်တော့အခွင့်အလမ်းကောင်းတွေအလားအလာကောင်းတွေရှိတယ်လို့ digital ဈေးကွက်ထိုးပေါက်ရေးကျွမ်းကျင်သူကိုဝေရန်သွင်းကပြောပါတယ
်တကယ်ဘာမှကျန်တဲ့ကိစ္စတွေမတွေးဘဲနဲ့ကျွန်တော်တို့ပြောရင်တော့ပေါ့နော်ဒီလုပ်ငန်းကတကယ်ဝင်ငွေကောင်းတဲ့လုပ်ငန်းပေါ့။ဘာလို့ဆိုတော့မှ US လိုနေရာမျိုးမှာလည်း creator တွေကအနည်းဆုံးသိရမလား1 million view ရတယ်ဒေါ်လာ4000လောက်ကပြေးမလွတ်တဲ့ကိစ္စမျိုးရှိရပါတော့။ဒါမဲ့ကျွန်တော်တို့ဘက်ကဟိုဘာပြဿနာရှိလဲဆိုတော့ဒီ policy တွေတို့ဒီ copyright ကိစ္စတွေတို့သိရမလား။ဒီခိုးယူတဲ့ခိုးယူသုံးပြီးတော့လုပ်တဲ့ကိစ္စတွေပေါ့နော်။ဥမာ fake news တွေပေါ့။ ဟိုဒါမျိုးတွေကတော့ဒါမျိုးတွေနဲ့လှုပ်ရှားရတဲ့လူတွေလည်းရှိရပေါ့နော်အဲ့တော့အဲ့ဒါမျိုးတွေကတေချာချက်ချက်မဲ့မဲ့လုပ်နိုင်နေဆိုရင်တော့ဒီလုပ်ငန်းကဒါဟိုတကယ်ဟိုဗီဒီယိုတွေ create လုပ်ရှင်တယ် content တွေ create လုပ်ရှင်တယ်လူတွေအတွက်ဒါဘယ်လိုပြောရမလဲ incan အနေနဲ့ရပ်တည်နိုင်တဲ့လုပ်ငန်းမျိုးလို့တော့ကျွန်တော်ကမြင်နေဗျဟုတ်
မြန်မာနိုင်ငံမှာ2022ခုနှစ်ကအင်တာနက်အသုံးပြုသူဟာလူဦးရေရဲ့ 45.6 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်အစောပိုင်းမှာသုံးဆွဲသူ44ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ Digital 2023အစီရင်ခံချက်ကိုကိုးကားပြီး Freedom House အဖွဲ့ကြီးကဖော်ပြပါတယ်မြန်မာလူထုတွင်2024ခုနှစ်အစောပိုင်းအင်တာနက်အသုံးပြုသူအရေအတွက်က 24.11% တန်ရှိပြီးဒါအဆိုရင်လူဦးရေရဲ့44ရာခိုင်နှုန်းရှိတယ်လို့ Digital 2024အစီရင်ခံစာကဖော်ပြပါတယ်ဒီထဲမှာလူမှုကွန်ရက်သုံးသူက 18.5 ရာခိုင်နှုန်းရှိပြီးလူဦးရေရဲ့ 33.8 ရာခိုင်နှုန်းနဲ့ညီမျှတယ်လို့လည်းဖော်ပြပါတယ်မိုဘိုင်းဖုန်းချိတ်ဆက်မှုကတော့62.28%တန်းရှိပြီးဒါဟာဆိုရင်လူဦးရေအရှိတဲ့ပုံများတယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ်ရှင
်။မတ်တင်ထရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းစီစဉ်ကိုဆက်တင်ပါတယ်။နိုင်ငံတကာတက္ကသိုလ်တွေမှာမဟာတန်းနဲ့ပါရဂူတန်းတက်နေကြတဲ့မြန်မာနိုင်ငံကလူငယ်ပညာရှင်တွေကနေဒါနိုင်ငံဗန်ကူးဗာမြို့က British Columbia တက္ကသိုလ် UBC မှာအလို့ရဆင်းရဲလောက်ခဲ့ကြတဲ့အကြောင်းမဆုမြတ်မွန်ကလူမှုရှုခင်းစစ်ဆေးမှာတင်ပြထားပါတယ
်မြန်မာနိုင်ငံအရေးမှာတနေ့ကျရင်ဥစားဥရွယ်ပြဖို့ရည်ရွယ်ချက်ရှိကြတဲ့မြန်မာနိုင်ငံကလူငယ်ပညာရှင်တွေဆုံတွေ့ဆွေးနွေးပွဲတစ်ခုကိုကနေဒါနိုင်ငံဗန်ကူးဗာမြို့က British Columbia တက္ကသိုလ်မှာမေလ15ရက်နေ့ကနေ18ရက်နေ့အထိလုပ်ခဲ့ပါတယ်ကမ္ဘာနိုင်ငံဆောင်ကတက္ကသိုလ်တွေမှာဒီမဟာတန်းနဲ့ပါရဂူတန်းတက်နေကြတဲ့မြန်မာလူငယ်တွေဆုံတွေ့ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဘလို့ပို့ပြီးတော့ကူညီနိုင်မယ်ဆိုတာအပါအဝင်အလို့ရဆွေးနွေးပွဲလုပ်ခဲ့ကြတာပါဒီဆွေးနွေးပွဲကတည်းကဘလို့လက်တွေ့ကြတဲ့အကျိုးတွေရခဲ့တယ်ဆိုတာကိုဒီဆွေးနွေးပွဲကိုစီစဉ်သူတယောက်ဖြစ်တဲ့ British Columbia တက္ကသိုလ်မှာဒီနိုင်ငံရေးသိပ္ပံပါသက်ရက်ပါရဂူဘွဲတက်နေတဲ့ကိုနေရဦးကိုမေးကြည့်ထားပါတယ်ရှင
်ကျွန်တော်တို့ဒီ British Columbia တက္ကသိုလ်မှာUBC မြန်မာ initiative ဆိုတဲ့ program လေးတစ်ခုရှိတယ်ပေါ့နော်အဲ့ဒါက2018လောက်တည်းကစပြီးတော့လုပ်နေတာကျွန်တော်မြောက်ခင်နေရပေါ့နော်လုပ်နေတာပေါ့နေရာဒီဆိုရင်ဒီကနေရာဒီဆိုရင်ရန်ကုန်ကိုသွားမြန်မာပြည်ကိုသွားအမှမြန်မာပြည်တက္ကသိုလ်မှာရှိတဲ့ကျောင်းသားတွေကိုစာသင်ပေါ့နော်အဲ့လိုမျိုးပုံစံနောက် online training လောဟာမျိုးလေးအဲ့လိုမျိုးလေးတွေလုပ်တာပေါ့နော်အဲ့ကျွန်တော်2018တည်းကစပြီးတော့လုပ်တယ်ကျွန်တော်တို့ရဲ့ mandate ကတော့မြန်မာပြည်ရဲ့ democracy အသွင်ကူးပြောင်းရေးကိုကူညီအားပေးဖို့ပေါ့နော်အဲ့ဒါမျိုးလေးကျွန်တော်လုပ်တယ်ပေါ့ဟုတ်အဲ့တော့အခုဒီဟိုကတက်သက်သပညာရှင်တွေနဲ့နောက်ပြီးလူငယ်ခေါင်းဆောင်တွေကိုစုစည်းပြီးတော့ကျွန်တော်တို့က workshop လေးတစ်ခုပေါ့နော်ကျွန်တော်လုပ်တယ်လို့ရည်ရတယ်ပေါ့အဲ့ဒါကကျွန်တော်တို့နှစ်စဉ်လုပ်တယ်မနစ်ကစပြီးလုပ်တယ်ဒါကတော့ဒုတိယမြောက်ပေါ့ခင်ဗျဟုတ်
ဒီကောင်းစင်မှာဟိုဆော့ဆော့ရှင်းပြတယ်လို့ပေါ့နော်တက်သက်သဒီလူငယ်ပညာရှင်တွေနဲ့လူငယ်ခေါင်းဆောင်တွေရဲ့အလုပ်ရုံဆွေးနွေးပွဲဆိုပြီးတော့ကောင်းစင်တက်ထားတဲ့ခါကျတော့ဘလို့နေပေရပေါ့နော်လူငယ်တွေပေါ့ပဲနေဆိုတော့လည်းရှင်းပြပေးပါရှင့်
ကျွန်တော်တို့ကိုးကားတဲ့ model ကတော့ကျွန်တော်တို့ Barclay Mafia ပေါ့နော်အင်ဒိုနီးရှား model ကိုကျွန်တော်ကိုးကားတာပါခင်ဗျအဲ့တော့အင်ဒိုနီးရှားမှာဒီကျွန်တော်တို့ Barclay Tech လို့မှာ California ပြည်နယ်က Barclay Tech လို့မှာပညာသင်ခဲ့တဲ့ဘောကပေရာပညာရှင်တွေရှိတယ်ပေါ့နော်သူတို့က Edtech လို့မှာပညာသင်နေ Edtech လို့ကနေပါရဂူဘွဲတွေရပြီးတော့အင်ဒိုနီးရှားနိုင်ငံကိုပြန်ပြီးတော့တိုင်းပြည်တည်ဆောက်ရေးမှာပြန်လည်ပါဝင်တယ်ပေါ့နော်နောက်ပိုင်းကျတော့သူတို့ကတကယ်အင်ဒိုနီးရှားရဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲမှုကိုဦးဆောင်ခဲ့တဲ့လူတွေဖြစ်ခဲ့တယ်ပေါ့ Suvado လက်ထက်မှာပေါ့နော်ဆိုတော့အဲ့ဒီ model ကိုကျွန်တော်တို့ယူပါလိုက်ပါကျွန်တော်တို့ Barclay Mafia ပေါ့နော်အဲ့လိုမျိုးပုံစံမျိုးကျွန်တော်တို့ကယူရတဲ့သဘောဖြစ်ပါတယ်ခင်ဗျအဲ့တော့ဟိုမြန်မာပြည်ပြည်လက်တီဆောင်ရေးမှာတချိန်ကြရင်ပေါ့နော်တိုင်းပြည်ကမှာအရေးပါမဲ့ခေါင်းဆောင်တွေတိုင်းပြည်ရဲ့ဒီစီးပွားရေးကဏ္ဍနိုင်ငံရေးကဏ္ဍမှာအကြံဉာဏ်ပေးနိုင်မဲ့ဥဆောင်နိုင်မဲ့ပညာရှင်တွေကိုကျွန်တော်တို့မွေးထုတ်ပေးဖို့ကြီးရတယ်ပေါ့နော်ကြီးရတော့ဒီအဲ့တော့အခုတော့မြန်မာကျောင်းသားတွေကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာတက္ကသိုလ်သီးသီးမှာသူတို့ပညာသင်ကြားနေကြတယ်သို့သော်တယောက်နဲ့တယောက်ချိတ်ဆက်မှုပိုင်းမှာအားနေတယ်ပေါ့နော်ဘယ်သူကဘယ်ဘာသာရပ်ကိုဘယ်တက္ကသိုလ်မှာဘယ်လိုပုံစံမျိုးနဲ့သင်တယ်ဆိုတာကိုသိပြီးတော့မသိရဘူးအဲ့တော့ကျွန်တော်တို့ဒီ workshop ကြီးရချက်ကတော့ဒီနိုင်ငံကရောက်နေတဲ့ဟိုဘွဲ့လုံးကျောင်းသားတွေအချင်းချင်းကြနော်ဝကင်းရဖို့တရားနဲ့တရားဟို project တွေအတူတူလုပ်ဖို့အထူးသဖြင့် time တိစားရေးမှာပြန်လဲပါဝင်ဖို့ပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့ကပြည့်စုံပြောင်းအောင်ပြီးတယ်ဆိုရင်ရည်ရချက်နဲ့ကျွန်တော်လုပ်တာဖြစ်ပါခင်ဗျအဲ့တော့ကျွန်တော်ဟိုကိုကတဲ့ model ရတော့ Barclay Mafia model ဖြစ်ပါတယ်
အဲ့တော့ဒီမေလ15ရက်နေ့ကနေပြီးတော့18ရက်နေ့ထိလုပ်ခဲ့တဲ့အလုပ်ရုံဆွေးနွေးပွဲမှာပေါ့နော်ဘလို့ခေါင်းစဉ်မျိုးတွေနဲ့ဆွေးနွေးဖြစ်ခဲ့ကြရတယ်ဒီအမြင်တွေဖလှယ်နိုင်ခဲ့ကြရတယ်ဆိုတာကိုလည်းရှင်းပြပေးပါရှင်
။အဓိကအစိတ်ပိုင်း3ခုပါတယ်ဗျ။ပထမဆုံးစိတ်ပိုင်းတော့ဒီလာတဲ့တဲ့ចောင်းသားတွေတော့ကျွန်တော်တို့က scale ပေးနေပေါ့နော်အဲ့ဒါမျိုးလေးကျွန်တော်တို့က ဖြစ်တာပေါ့ဆိုလင်းတော့ဗျာကျွန်တော်ចောင်းသားတွေကိုကျွန်တော်တို့ graduate student တွေကိုတို့ဒီ academic writing ပေါ့နော်ဒီကျွန်တော်တို့ဒီသူတ္တနာစာနဲ့ရေးမယ်ဆိုရင်ဘယ်လိုရေးမလဲနောက်တစ်ခုကကျွန်တော်တို့ policy maker တွေကိုကျွန်တော်တို့သူတို့ idea တွေကိုကျွန်တော်တို့တင်ပြမယ်ဆိုရင်ဘယ်လိုမျိုးပုံစံမျိုးတင်ပြမလဲစိုက်စားပြပေါ့နော်အဲ့ဒီအပိုင်းတွေ skill building ပိုင်းက promotion အပိုင်းဖြစ်ပါတယ်ဗျအဲ့ဒါကိုတော့ကျွန်တော်တို့က training ပေးတယ်ပေါ့နော်ဒီ UPC Tech တို့က professor တွေနဲ့ပေါင်းပြီးကျွန်တော် training ပေးတာရှိတယ်ဒါတော့ပထမအပိုင်းပေါ့နော်နောက်ဒုတိယအပိုင်းကတော့ကျွန်တော်တို့ကဘာရှိလဲလို့ဒီចောင်းသားတွေရဲ့တူးချင်းလှုပ်ထားတဲ့ကျွန်တော်တို့ဒီသူတို့ရဲ့သူတေသနာစာတမ်းတွေရှိတယ်ပေါ့နော်အဲ့ဒါကိုအချင်းချင်းအပြန်အလှန်ဆွေးနွေးတာဝေမျှတာနောက်တစ်ခုတယောက်နဲ့တယောက်ရှိရနေပြီးတော့ဒီအမြင်တွေဖလှယ်တာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့ဒုတိယအပိုင်းအနေနဲ့ကျွန်တော်တို့လုပ်ပါတယ်နောက်ဆုံးအပိုင်းကတော့ကျွန်တော်တို့ကနေဒါနိုင်ငံမှာရှိတဲ့နိုင်ငံတကာဆက်ဆံရေးပေါ့နော်အာရှရေးအပိုင်းကိုစိတ်ဝင်စားတဲ့အဖွဲ့အစည်းအလူတွေနဲ့ထိတွေ့ခွင့်ပေးတယ်ကျွန်တော် site visit ပေါ့နော်ကျွန်တော်ဘန်ကူးဗားမြို့ထဲကိုသွားတယ်အဲ့မှာရှိတဲ့သူတေသနာအဖွဲ့တွေ think tank တွေနဲ့ကျွန်တော်တို့အလုပ်အဆွေးနွေးပွဲလုပ်တယ်အဲ့လိုမျိုးအစိပ်ပိုင်းလေးတော့ကျွန်တော်လုပ်ပါတယ်ဗျပြန်ပြောမယ်ဆိုတော့၃ပိုင်းပေါ့နော် skill training ပါတယ်နောက်တစ်ခုက research presentation ပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော် site visit ပေါ့နော်အဲ့လိုမျိုးတွေပါပါတယ်ခင်ဗျ
ဒီ British Columbia တက္ကသိုလ်ကဒီမြန်မာနိုင်ငံကဒီမိုကရေစီအတွက်ကိုပံ့ပိုးတယ်ပေါ့နော်မြန်မာ initiative ကိုလုပ်နေတာ2019ခုနှစ်ထဲကစပါတယ်ဆိုတော့ကိုနီယံဦးအတီတက္ကသိုလ်မှာအခုလက်ရှိမှာဒီနိုင်ငံရေးသိပ္ပံနဲ့ဘာရကူဘွဲတက်နေသူတယောက်ဖြစ်တယ်ပေါ့လေဆိုတော့ဒီတက္ကသိုလ်ကဒီမြန်မာနိုင်ငံကတက်သစ္စပညာရှင်တွေဒီခေါင်းဆောင်လူငယ်တွေအတွက်ကိုတခြားပေါ်တော့ဘယ်လိုမျိုးပံ့ပိုးတဲ့အစီအစဉ်တွေရှိရဲဆိုတာကိုလည်းသိပြစေချင
်ဒီ British Columbia တက္ကသိုလ်မှာကခုနပြောတဲ့မြန်မာ program ရှိတယ်ပေါ့ရှိတယ်ပေါ့နော်အဲ့ဒီ program တွေဒီ workshop ကတော့ကျွန်တော်တို့နှစ်ဆင်လုပ်တဲ့ workshop ပေါ့အဲ့ဒါကတော့တခုပေါ့ကျန်တဲ့တခြားလှုပ်ဆောင်ချက်တွေလည်းရှိပါတယ်ခင်ဗျာဥပမာပြင်ကျွန်တော်တို့ဒီပညာသင်ဆုတွေပေးတာပေါ့နော်ဒီကျွန်တော်တို့ British Columbia တက္ကသိုလ်လာပြီးတော့ဒီမူဝါဒရေးရဘာသာရပ်တွေလေ့လာဖို့တပညာသင်ဆုတွေပေးတာရှိတယ်ကျွန်တော်တို့ချင်းမိုင်တက္ကသိုလ်နဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီ research fellow တွေပေါ့နော်သူတွေဒီ fellow တွေကိုကျွန်တော်တို့ဆေးလွတ်တာတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဒီဟိုဟာအလုပ်ယုံဆွေးနွေးပွဲတွေပေါ့နော်စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အလုပ်ယုံဆွေးနွေးပွဲတွေ theory ရှုထောင်ပေါ့ဗျာကျွန်တော်နိုင်ငံရေးသိပ္ပံ theory ရှုထောင်နေဒါမျိုးတွေကိုကျွန်တော်တို့ကအဲ့ကျင့်မတာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ပြောရင်တော့ကျွန်တော်တို့ကဒီတက္ကသိုလ်မှာအခြေစိုက်ထားတဲ့တက်အဖွဲ့အစည်းဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီသုတေသနသင်ကြားမှုအလုပ်ယုံဆွေးနွေးပွဲဒီနိပညာဖြန့်ပွားမှုစသည်စသဖြင့်အဲ့ဒီဟာမျိုးတွေကိုတော့ကျွန်တော်တို့ကဥဆောင်ပြီးတော့လုပ်နေတာမျိုးရှိပါတယ်ခင်ဗျ
ဆိုတော့ဆိုပြောတော့တဲ့အထက်မှာ scholarship ပေါ့လေဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာလူငယ်တွေကတိတ်ပြီးတော့ဟိုနိုင်ငံသားမှာပညာသင်ချင်တဲ့ဒီပညာလိုလားကြတဲ့လူငယ်တွေအများကြီးရှိပါတယ်ဆိုတော့သူတို့အနေနဲ့ဒီလိုမျိုးဒီ British Columbia တက္ကသိုလ်ကနေပြီးတော့ပေးတဲ့ဒီပညာတော်သင်ဆုပေါ့လေရနိုင်ဖို့အတွက်ကိုရောသူတို့တွေလည်းဘယ်လိုမျိုးရှောင်လို့ရလဲဘယ်လိုအခြေအနေမျိုးဆိုရင်သူတို့ဒီလိုပညာတော်သင်ဆုကိုဟိုရနိုင်မလဲဆိုတာလည်းရှင်းပြပါပါရှင
်ကျွန်တော်တို့အဓိကတော့ဟိုပါဒီဟိုတဲ့ undergraduate ဆိုင်ဘွဲကျိုတဲ့ဆိုင်ဘွဲလုံးပေါ့နော် graduate ကျောင်းသားတွေကိုပို့ပြီးတော့ဦးစားပေးပါတယ်ခင်ဗျအဲ့တော့ဘာသာရပ်မှာလည်းကျွန်တော်တို့ကန့်သက်ထားတာမရှိဘူးဆိုတော့ညာလည်းကျွန်တော်တို့ကအထူးသဖြင့်ဒီ social science ပေါ့နော်လူမှုသိပ္ပံအောက်ကခေါင်းစဉ်တွေကိုတော့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးတာမျိုးတော့ရှိပါတယ်အထူးသဖြင့်ကျွန်တော်တို့နိုင်ငံရေးသိပ္ပံမူဝါဒရေးရာဒါမျိုးတွေပေါ့နော်ဒါတည်းကျွန်တော်တို့ကိုယ်တိုင်လည်းရင်းနှီးလို့ကျွန်တော်တို့တက္ကသိုလ်မှာရှိတဲ့ professor တွေကလည်းအထူးပြုလေ့လာတဲ့ဘာသာရပ်တွေဖြစ်တော့အဲ့လိုမျိုးတွေတော့ကျွန်တော်တို့ဥစားပေးပြီးတော့ဟိုဟာဖြစ်တာပေါ့ရှိတာပေါ့နော်အဲ့တော့မြန်မာပြည်ကចောင်းသားတွေနဲ့ကတော့ဒီကိုယ့်ဘက်ကပြင်ထားမယ့်ဥစားတော့အင်္ဂလိပ်စာကောင်းဖို့ပြင်ထားသင့်တယ်ပြီးတော့ဒီသက်ဆိုင်ရာဘာသာရပ်နဲ့ရင်းနှီးကျွမ်းဝင်မှုအတွေ့ပြင်ထားသင့်တယ်ပေါ့နော်နောက်တစ်ခုကဟိုတကယ်လို့ចောင်းရှောက်မယ်ဆိုရင်ထောက်ကန်စာကောင်းကောင်းလည်းလိုတာဖြစ်တဲ့ကိုယ့်ရဲ့ professor တွေကိုယ့်ဒီထောက်ကန်စာရေးပေးနိုင်မဲ့သူတွေနဲ့အခုတည်းကစပြီးတော့ကြိုတင်ပြင်ဆင်ထားဖို့ပေါ့နော်ပြီးတော့ចောင်းဝင်ခွင့်အစီအရေကိုရေးထားဖို့ဒါတွေကတော့ကြိုတင်ပြီးတော့ပြင်ဆင်ထားဖို့တော့လိုတာပေါ့ဗျာ
British Columbia တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပါရဂူဖွဲ့တက်နေတဲ့ကိုနေရန်ဥပါရှင်အခုလိုမျိုး British Columbia တက္ကသိုလ်ကစီစဉ်နေမြန်မာနိုင်ငံကတက်သစ္စပညာရှင်တွေနဲ့လူငယ်ကောင်းဆောင်တွေရဲ့အလုပ်ယုံဆွေးနွေးပွဲကို2025ခုနှစ်ကြာရင်တိုရန်တိုတက္ကသိုလ်မှာလုပ်ဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်ရှင်ကျွန်မဆုမြတ်မော
ပါ VOA ကိုစပေးဖို့လို့လည်းဆိုရင်bobis@voanews.com ကိုအီးမေးလ်နဲ့ပို့နိုင်သလို VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။အခုတော့သတင်းကြီးချုပ်ကိုပြောပြပေးပါမယ်။ဂါဇာဒေသရဲ့အခြေအနေဟာကဘာပေါ်ကငရဲပြည်လိုဖြစ်နေပြီလို့ပါလက်စတိုက်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNRWA ကတင်လင်းလာနေမှာပြောလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းဂါဇာတောင်ပိုင်းရဖာမြို့ကဟာမတ်စ်တို့ကိုပစ်ပတ်ထားတိုက်ခိုက်တဲ့နေရာမှာဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ပါလက်စတိုင်း55ဦးနဲ့လူနေရာလောက်ထိခိုက်ဒဏ်ရာရခဲ့တာဟာဝမ်းနည်းစရာအမတရားဖြစ်ပါတယ်လို့တနင်္လာနေ့မှာဝန်ခံပြောဆိုလိုက်ပါတယ်ဒီဖြစ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့လည်းဝန်ကြီးချုပ်နေသင်းယဟုကအစ္စရေးလွှတ်တော်မှာပြောကြားသွားပါတယ် Ukraine နိုင်ငံကခုခုကိုခုဟာကာကွယ်တဲ့အနေနဲ့နောက်နိုင်ငံတွေကပေးအပ်ထားတဲ့တာဝေးပြက်လက်နက်တွေနဲ့ရုရှားနိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခိုက်ဖွင့်ပြုပါလို့ Ukraine သမ္မတ Volodymyr Zelensky ကတင်းလာနေမှာပန်ကြားလိုက်ပါတယ်ဒီချိန်မှာပဲမြောက်ကိုရီးယားကစစ်ဘက်ကင်းတောက်ဆက်သွယ်ရေးဂျိုဒူတလုံးလွတ်တင်ဖို့ကြိုးပမ်းတာမအောင်မြင်ဘူးလို့တင်းလာနေမှာပြောလိုက်ပါတယ်ဂျိုဒူကိုတင်ဆောင်သွားတဲ့ rocket ဒုံးလွတ်တင်လိုက်တဲ့ပထမဆင့်မှာပဲ၄ဒူထဲမှာပေါက်ကွဲသွားခဲ့တယ်လို့နိုင်ငံပိုင်တင်းထားတာကဆိုပါတယ်တရင်ချစ်ကြောက်တော့ဒီလောက်ပါပဲဒီနေ့အင်ကာမနဲ့အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထိုက်ပါ VOA အမေရိကန်ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်ထုတ်မီတာ2440နဲ့51လိုက်လိုက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြမှာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ